Welcome to the Voice of America in Burmese.
ဒီမနက်ကတည်းကနေအားလုံးဘီအန်ဒရီဘောင်ကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်။ဗီအိုအမေရိကန်တိုင်းရဲ့2022ခုနှစ်ဇူလိုင်လ14ရက်ဗိုလ်ရုညပဲစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်သိမ့်ပါဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 58နဲ့ဒုတိယနာရီဘက်မှာလှမ်းလှမ်းမီတာ190 kHz 905.5 တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website burmese.viewnews.com နဲ့ Facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ COVID တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေစဉ်သေဆုံးသူအရေအတွက်တိုးလာနေပါတယ
်။ကျွန်တော်တို့တချို့ပြရတဲ့အင်အားအရာပေါ့နော်။ဟိုသေဆုံးတဲ့လူတွေရဲ့အားကဒီလက္ခဏာနဲ့သုံးတာက55 80ရာခိုင်နှုန်းလောက်ကိုရှိတယ်။
တရားဝင်ထုတ်ပြန်ချက်ပါသေဆုံးအရေအတွက်ဟာအခြေအနေမှန်နဲ့တကယ်ကန့်ညီပါရဲ့လားသတင်းပေးပို့ချက်မှာသိကြရပါမယ်။ဒီတော့တင်မှာပဲစစ်ကောင်စီကအုပ်ချုပ်ရေးမှူးတဦးဒီကနေ့တနက်နဲ့ပြစ်ခတ်ရတာတမူးမှာညာမထရအမိန့်ထုတ်ထားတဲ့အချိန်အပြင်ထွက်တဲ့လူငယ်လေးတွေကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးလို့သေဆုံးတာတွေရှိခဲ့တာရခိုင်မှာ NGO INGO တွေရဲ့လုပ်ငန်းခွင်တွေကိုပြည်내ကောင်စီကကန့်သတ်လိုက်တာနဲ့ထိုင်းဘက်မှာတော့ကိုဗစ်အကူးများတဲ့နေရာတွေမှာကာကွယ်ဆေးထိုးပေးနေတာတွေနားဆင်ကြပါမယ်။ဒီနေ့ပါစင်ကဏ္ဍတွေဖြစ်လူလူနဲ့ကြမှာရေးမြမအရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတို့ကိုနားဆင်ကြပါမယ်။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုမမ်းမြသစင်အောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ
။ကာယောဂါကာလမြန်မာနိုင်ငံအတွင်းမှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့အရေးတကြီးကူညီဆောင်ရွက်ဖို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တော်မင်ဒူးစ်ကတိုက်တွန်းလိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေတိုးလာတာကျန်းမာရေးစနစ်ပြိုလဲနေတာစစ်ကောင်စီကိုပြည်သူလူထုကြားမှာအယုံကြည်ကင်းမဲ့နေတာစတဲ့အချက်တွေအလုံးကလူအသက်တွေဆုံးရှုံးမှုဖြစ်နေရတာကြောင့်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းအကူအညီကိုအရေးပေါ်လိုအပ်နေတယ်လို့တော်မင်ဒူးစ်ကပြောပါရယ်နိုင်ငံသားတိုင်းအတွက်အခြေခံကျန်းမာရေးစနစ်ခန်းစားခွင့်ရှိရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ဒါကိုငင်းပယ်ခံနေရတယ်လို့သူကပြောတယ်လို့နိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်ပေးဖို့အထူးကိုယ်စားလှယ်တော်မင်ဒူးစ်ကတိုက်တွန်းလိုက်ပါရယ်မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးရကူညီကြဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဇူလိုင်လ9ရက်နေ့ကချမှတ်လိုက်တဲ့ကိစ္စကိုလည်းသူကထပ်ပြီးပြောဆိုခဲ့ပါရယ်မြန်မာနိုင်ငံမှာနိုင်ငံရေးမဖက်ပြည်သူတွေယုံကြည်တဲ့ကာကွယ်ဆေးထိုးအစီအစဉ်တွေစတင်နိုင်မှုလေနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အကူအညီပေးကြဖို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တော်မင်ဒူးစ်ကတိုက်တွန်းထားပါရယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာကိုစန့်ကျင်ဆန္ဒပြသူ100လောက်ဒီကနေ့ဗုဒ္ဓဟူးနေ့ရန်ကုန်မြို့လယ်မှာလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြနေချိန်မှာပဲမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖြစ်ထွန်းမှုနဲ့အကြမ်းဖက်မှုတွေချုပ်ငြိမ်းမှုအရေးအရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းရဲ့အနေနဲ့အရေးယူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရဖေဖော်ဝါရီ10ရက်နေ့ကဖြုတ်ချခံရပြီးတဲ့နောက်မတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်တပ်ကလူရန်နဲ့ချီတက်ဖြတ်နှိမ်နင်းတာကြောင့်လမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြတာတွေနှေးပါခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့စစ်တပ်အုပ်ချုပ်မှုကိုအာခံတဲ့လက်သုံးချောင်းထောင်တင်ဂီတာတွေပြသရင်းဆန္ဒပြပြီးသူတို့ကကိုဗစ်ကိုတော့မကြောက်တာစစ်တပ်ကိုဘာလို့ကြောက်ရမှာလဲလို့ကြွေးကြော်ကြသလိုအရေးတော်ပုံအောင်ရမယ်လို့လည်းကြွေးကြော်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မီဒူတွေကန်ဆောင်ရင်ဆန္ဒပြတဲ့အမျိုးသမီးတချို့ကတော့ရန်ကုန်21ရာစုပန်းထွားမင်းသမီးတပိတ်ဆိုပြီးရှီဟောင်းဘိတ်တနိုးနိုင်ငံကြီးကိုကာကွယ်ခဲ့သူဘိတ်တနိုးဘီယမာကြီးရဲ့အမိကိုအစွဲပြုပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ရေးဒီမိုကရေစီအတွင်ကူးပြောင်းရေးပြန်လည်ဖော်ဆောင်ရေးနဲ့မတရားဖန်ဆီးခံရသူတွေအားလုံးပြန်လည်လွတ်မြောက်ရေးမှာအာဆီယံဘက်ကလက်တွဲပြီးတော့အရေးယူဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကအာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကိုတိုက်တွန်းလိုက်ပါတယ်။အာဆီယံနဲ့အမေရိကန်ပြည်ထောင်စုချာနိုင်ငံသားရေးဝန်ကြီးတွေရဲ့အွန်လိုင်းကကျင်းပတဲ့အထူးစီဝေးမှာမြန်မာနိုင်ငံအရေးအထူးစိုးရိမ်တဲ့အကြောင်းနဲ့အာဆီယံအဖွဲ့ကမြန်မာအရေးချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်နိုင်မှုအရေးကြီးတဲ့အကြောင်းတွေကိုဝန်ကြီးဘလင်ကန်ကထည့်သွင်းဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းထုတ်ပြန်ထားပါတယ်။ဘုံသဘောတူညီချက်တွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကကြာဝင်ယူမှုရှိလာအောင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ဖို့နဲ့ မြန်မာအရေးအထူးတန်တမန်ခန့်အပ်ရေးကိစ္စတွေအကောင့်ထဲပေါ်ဖို့လဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းသွားပါတယ်။တရားဥပဒေစိုးမိုးရေးအစိုးရကောင်တရပေါ်ထွန်းရေးဒီမိုကရေစီနဲ့လူ့အခွင့်အရေးတို့နဲ့ဆက်နွယ်တဲ့အာဆီယံပြည်ညင်စာရင်အခြေခံတွေကိုပြန်လည်ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့အာဆီယံအကြားလူ့အခွင့်အရေးလူ့လက်ခွင့်စီးပွားရေးကြွယ်ဝမှုနဲ့ပြည်သူအချင်းချင်းခိုင်မာတဲ့ဆက်သွယ်မှုတွေကိုအခြေခံတဲ့မဟာဗျူဟာကျလက်တွဲဘက်အဖြစ်တည်ဆောက်ရေးကိစ္စတွေကိုလည်းဝန်ကြီးဘလင်ကင်ကဆွေးနွေးခဲ့ပါတယ်ရှင်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်အဖြစ်အတိမတ်မပြုဖို့နဲ့သူ့ကိုဆွဲဆိုထားတဲ့အမှုတွေတရားရင်ဆိုင်နိုင်ဖို့မြန်မာနိုင်ငံဘက်လွှဲပြောင်းရေးမြန်မာစစ်ကောင်စီကအမေရိကန်နိုင်ငံညာရေးဌာနကိုတောင်းဆိုထားပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အတိမတ်မပြုဖို့ကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံညာရေးဌာနတို့ကိုတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံညာရေးဝန်ကြီးဌာနကမနေ့တုန်းကကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံနိုင်ငံညာရေးဝန်ကြီးဌာနကဦးကျော်မိုးထွန်းကို February 28ရက်နေ့ကတည်းကရာထူးကထုတ်ပယ်ထားပြီးဖြစ်တာကြောင့်သူ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂအစည်းအဝေးတွေမှာပါဝင်တက်ရောက်ဆွေးနွေးနေတာကိုတရားမဝင်ဘူးလို့လဲကြေညာချက်မှာဖော်ပြထားပါတယ်။ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုမတရားအတင်းကြေညာထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေရဲ့လမ်းညွှန်ချက်တွေအရတရားမဝင်လှုပ်ဆောင်နေမှုတွေကြောင့်သဆိုင်ရာခရိုင်တရားရုံးနေမှာတရားဆွဲဆိုထားတယ်လို့ဖန်ဝရန်ထုတ်ထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဦးကျော်မိုးထွန်းဟာနယူးယောက်အခြေစိုက်ကုလသမဂ္ဂရုံးမြန်မာအမြဲတမ်းသံမတ်ကြီးဖြစ်တဲ့2020အောက်တိုဘာကစပြီးတော့တာဝန်ယူခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက် February 26ရက်နေ့မှာသူ့အနေနဲ့အာဏာသိမ်းစစ်တပ်ကိုကိုးစားမပြုဘဲ NLD အစိုးရကိုပဲကိုးစားပြုတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှကြေညာခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီကဥကြုံမိုးထွန်းကိုတာမတ်ကြီးတာဝန်ကရုပ်သိမ်းပြီး American Washington DC ကစစ်တပ်မှုဗိုလ်မှူးကြီးအောင်သူရင်ကိုသူ့နေရာမှာအစားထိုးတယ်လို့ကြေညာပါတယ်။ဒါပေမဲ့အခုချိန်ထိတော့ကုလသမဂ္ဂအစည်းအဝေးတွေမှာဥကြုံမိုးထွန်းကပဲမြန်မာနိုင်ငံအမြဲတမ်းတာမတ်ကြီးဖြစ်ဆက်လက်တက်ရောက်နေဆဲဖြစ်ပြီးကုလသမဂ္ဂအနေနဲ့ဘသူကိုအတိမတ်ပြုမလဲဆိုတာကို September လကုလအထွေထွေညီလာခံမှာဆုံးဖြတ်ဖွဲ့ရှိနေပါတယ်ရှင်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘော်ဒူးနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာတဝန်းကိုဗစ်ကူးစက်သူစုစုပေါင်း189တန်းကျော်နဲ့သေဆုံးသူ4တန်းကျော်လာချိန်မှာဩစတြေးလျအကြီးဆုံးမြို့ဆစ်ဒနီမှာကိုဗစ်မျိုးကွဲသစ်ကိုထိန်းချုပ်ဖို့လော့ကဒေါင်းချအသွားလာကတ်သတ်ပိတ်ပင်မှုကိုနှစ်ပတ်ထပ်တိုးလိုက်ပါတယ်။ COVID-19 မျိုးကွဲသစ်ဒေါ်လာကြောင့်ကူးစက်မှုမြင့်မားလာနေတာကိုထိန်းချုပ်ဖို့ပြီးခဲ့တဲ့လဇွန်26ရက်ထက်ကစာချမှတ်ထားခဲ့တဲ့လော့ကဒေါင်းသွားလာကန်သက်ပိတ်ပင်မှုကိုအခုတက်တန်းတိုးလိုက်တာပါအရင်လော့ကဒေါင်းစချခဲ့တာကတော့နိုင်ငံခြားလေယာဉ်မှူးတန်းတွေကိုကားမောင်းပေးသူတူမှဒေတာမျိုးကွဲသစ်တွေ့ရှိခဲ့ပြီးမှာပါအခုချိန်ထိပိုးမျိုးကွဲသစ်တွေ့သူပေါင်း800ရှိလာပြီးဒီနေ့မှရင်နောက်ထပ် 69 ဦးမှထပ်တွေ့ကဒီထက်က24ဦးကဒေတာတွင်အချင်းချင်းကူးစက်ကြတာပါ New South Wales ပြည်နယ်ဝန်ကြီးချုပ် Clarity BRG Clean ကအခုလူ9တန်းကိုဒီလ30ရက်နေ့အထိလော့ကဒေါင်းထပ်ချရတာကခက်ခဲပေမဲ့လိုအပ်လို့ပါလို့ပြည်내မြို့တော်စစ်နေမှာဒီနေ့ပြောခဲ့ပါတယ်။ဩစတြေးလျမှာလော့ကဒေါင်းချမှတ်မှုကိုပြင်းပြင်းထန်ထန်ဖိလှုပ်တာကြောင့်ထိ ंछ ုပ်ရေးအောင်မြင်တွေကစုစုပေါင်းကူးစက်သူ3,100ကျော်နဲ့သေဆုံးသူ912ဦးသာရှိသေးပေမဲ့ကာကွယ်ဆေးထိုးနေက100ခန့်လုံးပဲထိုးရတယ်လို့ဂျွန်ဆော့ပင်းစ်တက္ကသိုလ်ကဆိုပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာတဲ့အချိန်မှာပဲစင်ကာပူနေနဲ့မြန်မာနိုင်ငံကလာမယ့်ခီးသည်တွေကိုနိုင်ငံတွင်းဝင်ခွင့်ကန့်သတ်ချက်ထုတ်လိုက်ပါတယ်။လွန်ခဲ့တဲ့21ရက်အတွင်းမှာမြန်မာနိုင်ငံတွင်းခီးသွားမတန်းရှိခဲ့တဲ့စင်ကာပူမှာရေရှည်နေထိုင်ခွင့်ရထားသူကိုရောရေတိုလည်ပတ်ခွင့်ဗီဇာရထားသူတွေကိုပါလက်ထံစတာပရိကစပြီးစင်ကာပူနိုင်ငံကိုဝင်ရောက်ခွင့်ပေးတော့မှာမဟုတ်ပါဘူး။ဒီအထက်မှာမြန်မာနိုင်ငံမှာခီးတစ်ထောင်နားခဲ့သူတွေလည်းအကျုံးဝင်ပါတယ်။ဒါတွေကတော့မြန်မာနိုင်ငံကနေစင်ကာပူကိုတိုက်ရိုက်ဝင်လာမဲ့သူတွေပါ။ ဒါအပြင်ဓာတ်ရိုက်လာတာမဟုတ်ပေမဲ့မကြသေးခင်ချိန်မြန်မာနိုင်ငံခီးသွားမှတ်တမ်းရှိခဲ့သူဘယ်သူမှဆိုလဲစင်ကာပူဝင်မှာ ART လို့တို့ကခေါ်တဲ့ကိုဗစ်အမျက်စေးကိရိယာနဲ့ယောဂါပိုးရှိမှရှိစစ်ဆေးခံရမယ်လို့ကြေညာထားပါတယ်။ဒီလူတွေအနေနဲ့ဆလီရကြာတည်တံ့ခွဲခြားနေတာမျိုးမရှိခရင်လဲစင်ကာပူမှာဆိုးရသတ်မှတ်ပေးထားတဲ့ကန်သက်စခန်းမှာဆလီရကြာနေထိုင်ရမှာဖြစ်ပါတယ်။ဒီနောက်မှာတော့အသွားလာကန်သက်နေထိုင်မှုဆလီရပြင်လဲ PCR ခေါ်တဲ့ပုံမှန်ကိုဗစ်ယောဂါစစ်ဆေးမှုကိုခံယူရပါမယ်ခင်ဗျ။ VOE သတင်းတောက်တူကိုပြန်ပေးဆွဲဖို့ကြံစီမှုနဲ့အီရန်၄ဦးကိုအမေရိကန်ကဖမ်းဆီးအရေးယူထားပါတယ်။အီရန်ကိုဝေဖန်ခဲ့တဲ့ VOE အီရန်သတင်းဌာနသတင်းတောက်ကိုပြန်ပေးဆွဲကြံစီခဲ့သူတွေဖြစ်တယ်လို့အမေရိကန်တရားရေးဌာနကမနေ့ကကြေညာချက်မှာဖော်ပြထားပါတယ်။ဒီကြံစီမှုမှာပတ်သက်သူအီရန်၄ဦးဟာအီရန်စိုးရွဲ့ထောက်လှမ်းရေးလုပ်ပေးနေသူတွေလို့လည်းစွပ်စွဲခံထားရပါတယ်။တရားစစ်ဆေးမှုမှာသတင်းထောက်မီကိုဖော်ပြမထားပေမဲ့ Reuters သတင်းဌာနကတော့အီရန်ရွယ်ပွားအမေရိကန်နိုင်ငံသူမဟေ့အလီနီချက်ဖြစ်ကြောင်းအတည်ပြုနိုင်ခဲ့ပါတယ်။သူဟာအီရန်ကလူခွင့်ရေးအခြေအနေသတင်းတွေကို VOA American အသံမှအဓိကရေးသားတင်ဆက်နေသူဖြစ်ပါတယ်။သူ့ကိုအဓိကထားပြစ်မှတ်ထားပြန်ပြီးဆက်ဖို့လုပ်တာဟုတ်မဟုတ် Writers က American တရားရေးဌာနကိုမေးခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အခုတရားစွဲချက်ကြေညာမှုထဲမှာတော့ကျန်းစီသူအီရန်နိုင်ငံသား၄ဦးအနေနဲ့ပုဂ္ဂလိကစုံစမ်းစစ်ဆေးသမားတွေကိုငှားပြီးနယူးယောက်မြို့ Brooklyn အရပ်မှာနေတဲ့အမည်မဖော်ထားတဲ့သတင်းတောက်သူကိုစောင့်ကြည့်ပြီးသူ့ကိုနိုင်ငံပြပခေါ်ထုတ်သွားနိုင်ဖို့ကြိုးပမ်းခဲ့တယ်လို့ရေးထားပါတယ်ခင်ဗျ။ကျူဘားနိုင်ငံမှာတော့ဆန္ဒပြပွဲတွေအတွင်းလူတူးတည်ဆုံပြီးတရားလောက်အဖမ်းခံထားရပါတယ်။ဟာဗနာမြို့တော်အပြင်ဘက် ARU Naranjo ရဲ့မှာဆန္ဒပြသူတွေနဲ့ရဲတွေကြားတနင်္လာနေ့ကခက်ရန်ဖြစ်ပွားပြီးအသက်36နှစ်အရွယ်မျိုးသားတူးတည်ဆုံခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။လူခွင့်ရဖွဲ့တွေကတော့လူပေါင်းတရားလောက်အထိအဖမ်းခံထားရတယ်လို့ပြောလိုက်ပါတယ်။ဆယ်စုနှစ်တွေအတွင်းကြီးမားဆုံးဆွေရဆက်ရှင်ဆန္ဒပြပွဲတွေကျူးဘားနိုင်ငံနှံပေါ်ပေါက်ခဲ့ပြီးနှစ်ရက်ကြာမနေ့အင်္ဂါနေ့မှာဟာဗာနာမှာရဲများပြားနဲ့လုံခြုံရေးတင်းကျပ်ထားတာပါအစားအသောက်ရှားပါတာကုန်စည်နှုန်းကြီးမြင့်တာလက်စစ်မီမလုံလောက်တာတွေအပြင်ကိုဗစ်ကပ်ကူးစက်မှုအပေါ်အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံတွေကိုပါစိတ်ပြတ်မိတယ်လို့ဆန္ဒပြသူတွေကပြောနေပါတယ်ဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့ကျူးဘားကောက်ဆောင်ရော့ကတ်စတိုအနေနဲ့တနင်္လာနေ့ကသမရမင်ဂွယ်ဒိုင်ယက်စကန်နဲ့တခြားကွန်မြူနီကောင်ဆောင်တွေကိုတွေ့ဆုံဆွေးနွေးခဲ့တယ်လို့ကျူဘားဆွေရသတင်းဌာနကထုတ်ပြန်ထားပါတယ်။အခုဆန္ဒပြပွဲတွေနိုင်ငံရေးမတည်မငြိမ်မှုတွေဟာကျူဘားနယ်ပွားအမေရိကန်တွေလူမှုကွန်ရက်တွေမှာလှုံ့ဆော်တာကြောင့်လည်းအမေရိကန်ကဆယ်စုနှစ်ချီပိတ်ဆို့တန်ခတ်လာတာတွေကြောင့်ဖြစ်တယ်လို့တော့သမရဒိုင်ယက်စကန်နဲ့ကျူဘားရာရှိတွေကထုံးစံအတိုင်းအပြစ်ဖို့နေကြပါတယ်ခင်ဗျ
။နောက်ဆုံးရသတင်းတွေကိုမမြသည်စင်အောင်နဲ့ကိုဝေးမင်းတို့ပြသသွားတာပါအခုဆက်ပြီးကိုဗစ်အခြေအနေနောက်ဆုံးရသတင်းတစ်ပုဒ်ပြောပြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါဆိုင်ရာတက်ခွန်းနမူနာပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်ထားသူ 9,000 ကျော်ထပ်တွေ့ပြီးသေဆုံးသူက145ယောက်ရှိခဲ့တယ်လို့ဂျမရင်အကစားဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်နေစဉ်တိုးနေတာဖြစ်ပြီးအခုဆိုရင်စစ်ဆေးတဲ့အရေအတွက်ရဲ့30ရာခိုင်နှုန်းကျော်အထိကူးစက်သူတွေ့လာနေပါတယ်။ဒီဆုံးသူကလည်းကျန်းမာရေးနဲ့အကစားဌာနရဲ့တရားဝင်ထုတ်ပြန်ချက်မှာကိုတနေ့ထက်တနေ့တိုးလာနေတာပါ။ဒီအခြေအနေကြောင့်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးဒီသတင်းဘက်ကနေရှေ့သတင်းဘက်အထိစုစုပေါင်း9ရက်ကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်တဲ့ကြောင်းစစ်ကောင်စီကဒီနေ့ည7နာရီသတင်းမှာကြေညာသွားပါတယ်။ဒီပိတ်ရက်တွေထဲမှာအစ္စလမ်ဘာသာရဲ့အထွတ်အမြတ်ဣနေနဲ့ဗုဒ္ဓဘာသာဝင်ရဲ့ဝါဇူလာပြည်နေ့အာဇာနီနေ့တွေလည်းပါဝင်ပါတယ်။ဒီရက်တွေအတွင်းတော်ဝင်နဲ့နိုင်ငံကိစ္စတွေကပါခီးသွားလာတာလုံးဝမလုပ်ဘူးမရှိမဖြစ်ဆိုင်တွေနဲ့စီဆိုင်တွေဂျမ်းမာရီဌာနတွေပဲဖွင့်ကြဖို့အရေးကိစ္စပေါ်လို့အပြင်သွားမယ်ဆိုရင်ခွင့်ပြုချက်ယူပြီးမှနှာခေါင်းစည်းအကာအကွယ်တွေနဲ့သွားလာဖို့နဲ့ဒီတားမြစ်ချက်ကိုမလိုက်နာဘူးဆိုရင်အရေးယူမယ်လို့ကြေညာထားပါတယ်အခုကန့်သက်ချက်ကြောင့်နေစီလိုရှိနေတဲ့ဆရာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ဘယ်လိုရိုက်ခတ်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအစီအစဉ်နောက်ပိုင်းမှာသတင်းပတ်ဆိုင်ကဏ္ဍတွေနားဆင်ရပါမယ်။အခုတော့သတင်းပေးပို့ချက်တွေကကိုဗစ်ကြောင့်သေဆုံးသူအရေအတွက်ထုတ်ပြန်ချက်နဲ့လက်တွေ့ဘာကြောင့်ကွာခြားနေလဲဆိုတာကြည့်အောင်ပါ။ကိုဗစ်ကြောင့်သေဆုံးစင်းကိုဂျမအီဌာနကနေ့စဉ်ထုတ်ပြန်ပေးနေပေမယ့်အမှန်တကယ်သေဆုံးနှုန်းဟာတရားဝင်ထုတ်ပြန်တာထက်ပိုများဝယ်ရှိတယ်လို့ဆေးဘက်ဆိုင်ရာပညာရှင်တွေကပြောပါတယ်။ကိုဗစ်ကြောင့်သေဆုံးနှုန်းဟာအခုရပိုင်းအတွင်းတနေ့တဲ့တနေ့ပိုတိုးလာနေတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းပြောပြပါမယ်။
ရန်ကုန်မြို့မှာရှိတဲ့တုတ်တန်တချို့မှာဒီရက်ပိုင်းအတွင်းမီးတကြိုပေးရတဲ့အရေအတွက်ကအဆအမတန်များပြားနေပြီးတော့အများစုကကိုဗစ်ရောဂါလက္ခဏာတွေနဲ့သေဆုံးခဲ့ကြတာလို့ပရိဒါအဖွဲ့ကပြောပါရယ်။ ကျန်းမာရေးဝန်ကြီးဌာနဘက်ကကိုဗစ်ကြောင့်သေဆုံးရတဲ့နှုန်းထားကိုနေ့စဉ်ထုတ်ပြန်နေပေမဲ့လည်းအပြင်မှာတော့အဲ့ဒီအခြေအတွေ့ထပ်ပုံများတယ်လို့ပြောကြပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့တရားဝင်ကိန်းဂဏန်းတွေထက်မြေပြင်မှာသေဆုံးနှုန်းကပုံများနေတယ်ဆိုတာစေပညာရှုထောင့်အရာဖြစ်နိုင်ကြောင်း VOA ကိုပြောပါတယ
်။ဒါကျွန်တော်တို့ကတော့ data ပေါ့နော်။ကျွန်တော်တို့ဒီသေယုန်လေးပေါ်ဒီကက်တဲ့လူနာရေးဖြစ်တဲ့ရောဂါတည်ပြီးလူနာရေးကဒေသုံးတဲ့မျိုးပြန်တွေ့ရတာပေါ့နော်။အဲ့ခါကျတော့ဒီခုနပြောတဲ့ community ရဲ့မှာကိုဗစ်ချစ်လို့တည်တာလားပေါ့နော်။ဒါမှမဟုတ်ဒီကိုဗစ်ဝင်ပြီးတဲ့အခါကျတော့ခြားရောဂါလက္ခဏာတွေခြားပြင်းထန်နေပေါ့နော်။ရောဂါခံကြည့်လို့တည်တာလား။ဒါရီကတော့ဟိုကျွန်တော်ကဖြစ်ကြည့်ရမှာပေါ့ပြင်နေတာပေါ့နော်။အဲခုနလိုဒီရှေ့ရပေါ့နော်ကျွန်တော်တို့နိုင်ငံနဲ့ပတ်ဘူးပေါ့ဒီရှေ့ရကျွန်တော်တို့ဒီကုသမြန်ပြင်းထန်တဲ့ဒီပိုးတွေခံစားရတဲ့နိုင်ငံပေါ့နော်မအိန္ဒိယလိုပါလေကြည့်နေပြည်နဲ့ဒီ public sector ရဲ့ဆိုင် community ရဲ့ sector ပုံများတယ်ဆိုပြီးတော့ပြောတာရှိတာပေါ့နော်အဲဒါရီကတော့ကျွန်တော်တို့ကတော့ verify လုပ်ဖို့ရောတော်ချင်းစီ data မှာပဲပြပါပေါ့နော်အဲတော့ဒီ data ရဲ့သဘောတရားအရပေါ့ဒီကျမကြီးအဲစနစ်ကသိစေအရပြောရရင်တော့ဒါအဲ
ဆေးရုံဆေးကမ်းမရောက်ပဲဒီရက်ပိုင်းအတွင်းနေအိမ်မှာပဲတည်ဆုံးခဲ့ရသူအများစုဟာအသက်ရှူမဝဖြစ်ပြီးအရေးပေါ်အောက်ဆီဂျင်ကိုလည်းအချိန်မီမရခဲ့သူတွေပါဒီလိုတည်ဆုံးခဲ့တဲ့သူတွေကိုကိုဗစ်ကြောင့်တည်ဆုံးရသလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ပဲနေချင်းပြီးမီးတကြိုပေးနေရတာပါရန်ကုန်ကပရာဟိတအဖွဲ့ရဲ့ပြောကြားချက်အရဆိုရင်တော့ဇူလိုင်လ23ရက်နေ့ကရေဝေးတုတ်တန်တစ်ခုထဲမှာမီးတကြိုခဲ့ရတဲ့အလောင်း200ကျော်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ရွှေတန်းလင်းနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကအခုလို့ပြောပါတယ
်ကျွန်တော်တို့တချို့ပြရတဲ့အင်အားအရာပေါ့နော်ဟိုသေဆုံးတဲ့လူတွေရဲ့အားကလက္ခဏာနဲ့သုံးတာက85 80ရာခိုင်နှုန်းလောက်ကိုရှိတယ်ကျွန်တော်တို့တချို့တွေကရိုးရိုးရောဂါနဲ့သေတာပါဆိုပြီးတော့ခေါ်တယ်ဒါပေမဲ့တကယ်တမ်းသွားသေတော့ကျွန်တော်ကလေးတွေမနေ့ကဆိုရင်အခုဟိုအနက်ပြောက်သွားပြီကျွန်တော်ကလေးသုံးယောက်တော့အခန်းထဲမှာဖိတ်ထားလိုက်ရပြီအဲအဲ့တော့ဒီမှာတချို့ရတဲ့အားတွေကလည်းအမတန်ဝန်များလာတယ်
ဆေးရုံဆေးကန်းတွေမှာလူတိုင်းစိတ်ကုသခွင့်မရတာနဲ့ကိုဗစ်တန်တရားလူနာအတော်များများလိုအပ်တဲ့အောက်ဆီဂျင်မရနိုင်တဲ့အခက်အခဲတွေအပြင်ကိုဗစ်ကပ်ရောဂါရဲ့နောက်ဆက်တွဲစိန်ခေါ်မှုတွေကလည်းကြီးကြီးမားမားရှိနေပါတယ်။မုတ်တုံရာသီကိုရောက်လာတဲ့အတွက်လဲမြန်မာနိုင်ငံမှာကိုဗစ်ရောဂါကပုံမှုဆိုးရွားသွားနိုင်တယ်လို့ကုလအဖွဲ့အစည်းတွေကတတိပေးထားပါတယ်။လာမယ့်6လအတွင်းတန်းနဲ့ချီတဲ့မြန်မာပြည်သူတွေအစာရေစာပြတ်လတ်မှုကိုကြုံတွေ့ရနိုင်တယ်လို့လဲကမ္ဘာစံနှယ့်အခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကတတိပေးထားပါရခင်ဗျာ
ကိုဗစ်ကြောင့်သေဆုံးရေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုငြိမ်းချမ်းတွေ့ပြသွားတာပါတမူးကလူငယ်လေးတွေပြစ်ခတ်ဖမ်းဆီးခံရလို့သေဆုံးတဲ့သတင်းမကြာခင်သိရပါမယ်အခုဆက်ပြီးတော့တခြားပြစ်ခတ်မှုနဲ့သေဆုံးသတင်းတွေဆက်ပါမယ်စစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူတို့ဒီကနေ့အသက်ခံရတာတွေရှိတယ်လို့ပြစ်ခတ်မှုတွေနဲ့ပေါက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်တစ်ဖက်မှာလည်းဆီယနာသိမှုစံချင်းဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဒီကနေ့ဆက်ရှိခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမတ်စုမွန်ပြောပြပါမယ်
ဇူလိုင်လ14ရက်နေ့ဒီကနေ့မနက်ပိုင်းကမန္တလေးတိုင်းမြင့်ငယ်မြို့အောင်ချမ်းသာရပ်ကွက်မှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးဒေါ်သက်သက်ချိုတနက်နေ့ပြစ်ခတ်ခံရပြီးတေဆုံခဲ့ပါတယ်။သူ့ကိုလုံခြုံရေးယူပေးထားတဲ့သူ3ဦးလည်းဒဏ်ရာရခဲ့တဲ့အတွက်မန္တလေးပြည်သူ့စေယုံကြီးမှာစေကူတာမှုခံယူနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဒီနေ့မနေ့9နာရီခွဲလောက်မှာအိုက်ယာစီစစ်ဆဲ2ယောက်လောက်ကအကျမ်းပဲဒီအောင်တော့ကတနက်နဲ့6ရက်ပြစ်ခဲ့တယ်။အဲ့တော့ကျွန်တော်တို့တော့တက်တဲ့ချူတော့တက်တဲ့ချူကတော့အဲ့မှာပဲလောက်စီပါကျွန်တော်တို့တနက်အဲ့အင်ဂျင်မှာပဲပြေးသုံးသွားတယ်။ခြံတဲ့3ဦးကတော့ကျွန်တော်ဓာန်ရရှိပါတယ်။အဲ့ဒါကိုတော့ဒီမန္တလေးပြည်သူ့စေယုံကြီးကိုပို့ပြီးတော့ကြအဲ့ရောက်ကူတာလေးရရှိပါတယ
်။တနက်နဲ့ပြစ်ခတ်ခံရလို့တည်ဆုံသွားသူအုပ်ချုပ်ရေးမှူးဒေါ်တက်တဲ့ချူဟာပြည်သူတွေကိုဗစ်ကာလမှာကျန်းမာရေးအတွက်စီကံလိုက်နာဖို့ကိုဗစ်စီကံရှင်းပြတာနောက်နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်မှုသတိပေးတာတွေလုံနေတဲ့အချိန်မှာပြစ်ခတ်ခံရတာလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုလိုမျိုးကိုဗစ်ကပ်ရောဂါဆိုးဝါးနေတဲ့ကာလမှာစေတနာရှင်နဲ့ကူညီပေးနေသူတွေကိုလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ခွင့်ပြုထားပေးချိန်မှာအခုလိုမျိုးကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေသူအုပ်ချုပ်ရေးမှုကိုပြစ်ခတ်တာကတော့မလုပ်သင့်ပါဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မန္တလေးတိုင်းမိုးကုံမြို့ကစစ်တပ်အရာရှိဟောင်းဦးနိုင်မိုးဟာမနေ့ဇူလိုင်လ23ရက်နေ့နေ့လယ်ပိုင်းတုန်းကလည်းသူ့နေအိမ်မှာပြစ်ဒဏ်ခံခဲ့ရပြီးတော့မိသားစုတွေကိုကြိုးနဲ့တုတ်ထားခဲ့တယ်လို့မိုးကုံမြို့ဒေသခံတဦးက VOA ကိုပြောပြပါဗျ
။သူကတော့တနက်နေ့ပြစ်ခံရတာတော့မဟုတ်ဘူး။ပေါက်ပြားနဲ့ခုတ်ခံရတာပေါ့နော်။ဒီမနေ့ကနေ့လယ်3နာရီလောက်မှာပေါ့။ဟုတ်3နာရီလောက်မှာဒီသူ့အိမ်ဘေးနံတ တက်ခင်ရတဲ့သူအိမ်ပြင်းထဲမှာခြံရှင်းနေတဲ့သူတယောက်ကနေမှာသူ့အိမ်ကိုခြေတော့တောက်တာပေါ့ခြေတော့တောက်တဲ့ချိန်အဲ့မှာသူ့ရဲ့မိသားစုသုံးယောက်လုံးကကျိုးတုတ်ခံထားရပြီတဲ့
ကျိုး
တုတ်ခံလာပြီးတော့အာသူ့ကမင်းမမင်းနဲ့တွေ့ရဆိုမှသူ့ဘာဖက်ပြီးတော့ကျိုးတုတ်တာပေါ့ကျိုးတုတ်ပြီးတော့သူတို့၄ယောက်ပေါ့နော်လေရကိုကျိုးထုတ်ပြီးတော့အိမ်ပေါ်မှာရှိတဲ့ဆာရက်ဆာရန်တွေအကုန်လုံးမီးရှို့သွားတယ်တဲ့အိမ်ပေါ်မှာတနက်မတွေ့တော့ဆာရက်ဆာရန်တွေကျိုးရောဆာရက်ဆာရန်တွေမီးရှို့သွားပြီးတော့မှအာသူတို့စစ်စည်းနေရာတွေနည်းနည်းနေပြီးတော့မှပြန်ကန်ပြီးမှခုတ်တက်သွားတာတဲ့လာတဲ့သူက6ယောက်လို့ပြောရဲမှာ
6
ယောက်လို့ပြော3ယောက်ကခြံတကားနားမှာဆံကြဲနဲ့လာကြတာတဲ့3ယောက်ကခြံတကားနားမှာကင်းဆောင်ကြတယ်တဲ့3ကျန်တဲ့3ယောက်ကကျတော့အိမ်ထဲဝင်ပြီးတနက်နဲ့ပြပြီးတော့အဲ့လိုကျိုးထုတ်သွားတာအမှုမတန်တော့သူကလက်ရှိလူကုန်းမြို့မှာသတင်းထွက်နေရလို့မျိုးစစ်ကောင်စီသတင်းပေးဆိုမှပလန်ဆိုမှသတင်းထွက်နေရပေါ့သူက
ဦးနိုင်မိုးတည်ဆုံးခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့နေအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးတယ်လို့ဒေသခံတွေကဆိုပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့သခိုင်းတိုင်းမြောင်မြို့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမတ်ဟောင်းဦးဝင်းနိုင်နဲ့တပည့်တဦးပြစ်ခတ်ခံရပြီးတော့တည်ဆုံးပါတယ်မြောင်မြို့နယ်ကနဘက်ရွာနဲ့ကင်းရွာနားမှာပြစ်ခတ်ခံခဲ့ရတာဖြစ်ပြီးဒီကိစ္စကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့မြောင်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ
်ကျွန်တော်တို့အဲ့နဘတ်နဲ့ကင်းကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာဒီဆုံးတာတော့နှစ်ယောက
်ရန်ကုန်မှာတော့ဒီကနေ့မနေ့စောပိုင်းတုန်းကအမျိုးသမီးတွေဦးဆောင်တဲ့27ရာစုရဲ့ပန်ထရာဘရင်မာများဆိုတဲ့တပိတ်စစ်ကြောင်းကိုအမျိုးသမီးအင်အား50ကျော်နဲ့ဆီယနာရှင်စန့်ကျင်ရေးရန်ကုန်မြို့လေကောင်ကလမ်းမတွေပေါ်တက်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဆီယနာရှင်ကိုစန့်ကျင်တော်လာတဲ့အခါမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိပဲအမျိုးသမီးတွေကလည်းဥဆောင်ပါဝင်မှုအခမ်းအခဏမှာပါဝင်ပြီးဆီယနာရှင်ကိုအမြင့်ပြတ်တိုက်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်တာလို့ဆန္ဒပြပွဲမှာဥဆောင်သူတွေကဆိုပါတယ်နိုင်ငံတော်မှာပြစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေပေမဲ့လည်းဆီယနာရှင်စန့်ကျင်ရေးလူမှုဆန္ဒပြစစ်ကြောင်းတွေကတော့ဆက်လက်ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတိန်းတာ9လခွဲနီးပါးရှိလာချိန်မှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူဟာ906ဦးထိရှိလာနေပြီး5200ကျော်ကလက်ရှိဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်ရှင
်စစ်ကောင်စီကအုပ်ချုပ်ရေးမှူးတဦးတနက်နေ့ပြစ်ခတ်ရပြီးတေဆုံးတာတပ်သတင်းပေးလို့ဆွဆွဲခံရသူအသက်ခံရတာနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်မဆုမွန်ပြောပြတော့တာပါရခိုင်မှာ NGO INGO တွေကိုဘာကြောင့်ကန့်တတ်တယ်မကြခင်သိရပါမယ်အခုတော့တမူးမှာလူငယ်တွေပြစ်ခတ်ဖမ်းဆီးခံရပြီးတေဆုံးတဲ့တရင်ဆက်ပါမယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ဘက်မှာညမထွက်ရအမိန်ထုတ်ထားတဲ့အချိန်ညပိုင်းထွက်တဲ့လူငယ်တွေကိုစစ်ကောင်စီလူမျိုးရေးတပ်တွေကပြစ်ခတ်ဖမ်းဆီးလို့လူငယ်တချို့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသူတွေရုပ်အလောင်းကိုမိသားစုကပြန်မရခဲ့တယ်လို့ဖမ်းဆီးခံရသူတွေကလည်းတက်ဆိုင်ရာမိသားစုတွေတွေ့ခွင့်မရသေးပါဘူး။ဒီအကြောင်း VOV သတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။ညမထွက်ရအမိန်ထုတ်ပြန်ထားတဲ့တမူးမြို့နယ်မှာညဘက်အလဲပြန်လာတဲ့လူငယ်တွေဟာစစ်ကောင်စီတပ်တွေကနေပြစ်ခတ်ဖမ်းဆီးခြင်းခံခဲ့ရပါတယ်။ဇူလိုင်လ10ရက်ညမှာတမူးမြို့နယ်ကျုံးပင်သာရွာကနေအလဲပြန်လာတဲ့နောင်ကဲကြီးရွာကလူငယ်6ဦးဟာလမ်းမှာစစ်ကောင်စီတပ်နဲ့ထိတိုက်တိုးပြီးပြစ်ခတ်ဖမ်းဆီးခံရမှုကြောင့်4ဦးသေဆုံးသွားတယ်လို့သေဆုံးသူရဲ့မိသားစုဝင်တို့ကပြောပါတယ
်။အကုန်လုံးသူတို့က6ယောက်ဖြစ်ချင်းရတယ်လို့အဲ့ဒီကလေးတွေကကျုံးပင်သာရွာကိုအလဲလာတာ။အခုတော့စစ်သားတွေကညညစိတ်တက်တယ်လားဟုတ်တယ်။တော်လေးတွေကညခုနိုင်စေနိုင်ဝင်းကြီးလောက်ကိုကြောက်ပြန်သွားတာ။ပြန်သွားတဲ့ခါကျတော့အဲ့ဒီတက်လာထောက်တဲ့အဖွဲ့ကြီးနဲ့လမ်းမှာတစ်ခါတည်းပြေးသွားတာ။အဲ့မှာပြေးပြီးတော့မှနေရောက်ကိုပွဲချင်းပြီးတက်လိုက်တယ်။နေရောက်ကအဲ့ဒီအချင်းဖြစ်သွားတဲ့အချိန်မှာဆက်ပြေးသွားတယ်။လူမြောက်သွားပြီ။နေရောက်ကိုတက်ပြီးတော့အဲ့ဒီအလောင်းလောင်းရဲ့သုံးယောက်ကိုကားပေါ်တင်ပြီးတော့မှနောက်နေ့ကျတော့ဒီတယောက်ပဲပြန်လွတ်တယ်။နေရောက်ကဖမ်းပြီးမှကြည့်တာ။
ကျုံးမင်နာနဲ့မင်းသားကြီးဝါကြားသရားပေါ်စစ်သားနဲ့သူစဉ်ပြေခါမှုတွင်နှူးပွဲချင်းပြီးတိတ်ဆုံးသွားပြီးတန်ရန်ရတို့သုံးဦးဖမ်းဆီးခံရပြီးတော့သူကတော့ထွက်ပြေးလွမြောက်သွားခဲ့ပါတယ်အဖမ်းခံရတဲ့သုံးယောက်ကိုမင်းသားချေဆိုင်တပ်စခန်းမှာဖမ်းဆီးတင်သိမ်းထားပြီးဖမ်းဆီးခံရစဉ်တန်ရန်ရတို့သုံးဦးထဲကနှူးထပ်မံတိတ်ဆုံးသွားခဲ့ပါတယ်တိတ်ဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းကိုစစ်သားဘက်ကပြန်မပေးတဲ့အတွက်ကြောင့်မနေ့ကပဲနောင်ကဲ့ရွာမှာအလောင်းမဲ့တချို့လက်ရပါတယ်
ကျွန်တော်တို့သွားတော့နေရအောင်ကောင်းကောင်းမွန်မွန်တူပြပါရဲ့ဆိုပြီးတော့အဲ့လိုပဲပြောလို့လည်းတူပြပါလိမ့်အဲမင်းကဒ ီတော့အကောင်လေးတွေရဲ့မိဘတွေကဒီသေးရွာလုံးကအတူအခမ်းအနားလုပ်လိုက်တာပေါ့ဒါပေမဲ့အလုံးမပါပဲလုပ်လိုက်တာဆရာ
တိတ်ဆုံးတဲ့သူ၄ဦးရဲ့ရုပ်အလောင်းကိုစစ်တပ်ဘက်ကမြေမြုပ်တို့ချိုလိုက်ပြီးလို့မိသားစုထံအကြောင်းကြားခဲ့တယ်လို့နောင်ကဲ့ရွာတဲ့ဒေသခံတို့ကပြောပါတယ်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ၄ဦးကတော့အသက်23နှစ်အရွယ်ဝမ်ကျင်းပောင်အသက်18နှစ်အရွယ်မန်ကိုဟောင်အသက်16နှစ်အရွယ်ခိုတိုလက်နဲ့အသက်18နှစ်အရွယ်ပောင်ဝင်းမှန်လို့ဖြစ်ကြပါတယ်။နောင်ကက်ရွာသိပ်ဟာတမူးမြို့နဲ့မိုင်20လောက်ကွာဝေးပြီးဂူကီးချင်းအများစုနေထိုင်ကြပါတယ်။စစ်တပ်ကနေပြစ်ခတ်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ပြန်ကြားရေးတာဝန်ရှိသူဗိုလ်ချုပ်စောမင်းထွန်းကိုဆက်တွယ်မေးမြန်းခဲ့ရမှာဒီဖြစ်စဉ်မရှိခဲ့ကြောင်းညင်းဆိုပါတယ်။
အဲ့တော့ဖေးရနေမှာတော့ရှိပါဦးကြည့်ကျွန်တော်တို့ဒီပါထဲမှာတော့
အလားတူသမှုမြို့နယ်ကျွန်းပင်သာကြေးဝါနေလူငယ်လေးဦးဟာလည်းညဘက်လေတော့ကနေဆိုင်ကယ်နဲ့ပြန်လာစင်မှာစစ်တပ်ကနေလမ်းမှာဖမ်းဆီးထားပြီးလက်ရှိရဲစခန်းမှာချုပ်နှောင်ထားလို့မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ကျွန်းပင်သာကြေးဝါသားတူကပြောပါတယ
်ကျွန်တော်တို့ကဒီငယ်လေးရောပေါ့မဟုတ်တော့လေတော့ကြာတာလေဒီချိန်မှာကျွန်တော်တို့ကတော့သူစပါးဆိုင်ကယ်ချင်းကိုလေနဲ့ကျွန်တော်တို့ယူရနေဆိုညီညီလေးဆိုတော့ကျွန်တော်အဲ့လေးရောလာလို့ဖြစ်တယ်ဆိုတော့အဲ့မှာတို့ကနေဒီနေ့ဒီမှာဝင်ပြီးတော့ကျွန်တော်တို့တာဘောအလေးတော်တာဘောမှာပြန်လာတဲ့အချိန်မှာကလမ်းမှာရှိကောင်စီကနဲ့ထိတ်ထိတ်ပြေးသွားတာအဲ့ဒီရှိကောင်စီကကမြစ်ခါတဲ့ဖမ်းပလိုက်တာဖမ်းပြီးတော့ကျွန်တော်တို့ဒီညီမကနေပြီးတော့မှသမှုသက်ဆန်းကိုတွားပြီးစုံစမ်းကြတယ်စုံစမ်းခါကျတော့ဝင်ဖို့မဖြစ်ဘူးသူတို့လည်းပြေးခွင့်မရဘူးညီမလေးကိုသူတို့ပြန်ပြောတယ်လေဆိုတော့သူတို့တယောက်ကိုဘုံတလုံးစီကျွေးလို့တယ်အမျိုးမျိုးပေါ့သူတို့စီကနေပြောလိုက်ကြတယ်သာသနာ့ညီတို့မှာရေချောင်းကိုတွေ့လိုက်ခွာဟုတ်တမူးရခိုင်ရောက်နေပြီ
ဖန်စီခံထားရတဲ့ကျိုးမင်လာကြည်ဝါသားလူငယ်တွေဟာအသက်20ရွယ်ဝန်းကျင်ဖြစ်ကြသလိုလူငယ်တွေစီးလာတဲ့သိစည်းဆိုင်ကယ်စီးကိုလည်းစစ်တပ်ဘက်ကပြန်မပေးသေးဘူးလို့သူကဆိုပါတယ်တမူးမြို့နယ်မှာညမထွေရမိတ်ထုတ်ပြန်ထားသလိုစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေး BDF ဖွဲ့တွေရှိတဲ့ဒေသလည်းဖြစ်ပါတယ်သမူးမြို့နယ်လူခွေးရေလှုပ်ရှားသူတူကတော့လူငယ်တွေပြစ်ခတ်ဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ
်။ PDF ကိစ္စတွေလည်းပေါ်နေတဲ့ချိန်ကြီးတော့အဲ့လိုမျိုးစဉ်းစားကြရတော့ရှိရပေါ့နိ။တစ်ဖက်မှာတော့ညမချွေးရမင်းထုတ်ထားတဲ့ခါမှာအဲ့ဒီကြုံလို့ပြီးတော့သူတို့ဖြတ်တာတော့ဒါတော့သူတို့အမှားလို့ပြောလို့ရတယ်။ဒီဥပဒေမိတ်ကိုနနာခံတဲ့အမျိုးသားဖြစ်နေတယ်။ဒါပေမဲ့အဲ့ဒါကိုဒီလိုမျိုးတွင်တောင်မှပြစ်တက်ပြီးတော့ဖြေရှင်းတဲ့ကိစ္စမဖြစ်ရှင်းပင်နဲ့သူတို့တိတ်တိတ်ကြွင်လဲခံပြီးတော့ကောင်းမွန်ချင်းတင်းချမိသားစုတွေနဲ့ဆက်တွေ့ပြီးတော့သုံးမပြန်ပြည်ရနဲ့သုံးမပြီးတော့ပြန်လွတ်ပေးခံနေပြီပေါ့နော်ဒီလိုမျိုးပြစ်တက်တဲ့အမျိုးကြတော့လည်းတစ်ဖက်မှာတော့လက်စိတ်ရအများကြားလုံးနေတယ်လေ
အခုလိုကူကီးလူငယ်တွေပြစ်ခတ်ဖမ်းဆီးခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတမူးခရအရဘက်ဖွဲ့အစည်းများတွင်ရနေနဲ့အဆိုပါလူငယ်တွေဟာဘယ်လက်နက်ကန်ဖွဲ့အစည်းတွေနဲ့ဆက်နွယ်မှုမရှိဘူးလို့ဇူလိုင်လ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒါပြင်တမှုခရိုင်တွင်လက်နက်မဲ့ကူကီးလူငယ်တွေပေါ်မှာလက်နက်အားကိုးပြီးမတရားဖမ်းဆီးတပ်ဖြတ်ခြင်းနဲ့လူမျိုးရေးပြိပကဖြစ်စေရန်ဖန်တီးလှုပ်ဆောင်မှုတွေကိုအများဆုံးရပ်တန့်ဖို့နဲ့အကြမ်းဖက်တွေကိုဆက်လက်လှုပ်ဆောင်နေမှာဆိုရင်နောင်နောင်ဖြစ်လာမဲ့ကိစ္စအဝဝအတွက်တာဝန်ယူမှာမဟုတ်ကြောင်းတမှုခရိုင်အရပ်ဘွယ်ဖွဲ့စည်းများကွန်ရက်ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
တမှုကလူငယ်လေးတွေတရင်နိုင်ကိုရင်ပြောပြသွားတာပါမြန်မာနေဆက်ထိုင်းပဲချမ်းမှာထိုင်းမှာမူရတဲ့မြန်မာကလေးတွေကအစကာကွယ်ဆေးထိုးခွင့်ရနေတဲ့တရင်မတိုင်ခင်ရခိုင်ဘက်ကကန့်သက်ချက်အသစ်တွေကြည့်အောင်ပါကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအဆိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းကအရပ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာတာတွေကိုပြည်နယ်ကောင်စီခွင့်ပြုချက်နဲ့မှသွာလာဖို့ကန့်သက်လိုက်ပါတယ်အဲဒီလိုကန့်သက်တာကြောင့်ဒေသဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အဖွဲ့တွေအနေနဲ့အခက်ကြုံရတယ်လို့အရပ်ဖက်အဖွဲ့အစည်းတွေကပြောပါတယ်ဒီကြောင့်အပြည့်အစုံရခိုင်ကလာတဲ့တဲ့ရင်ကိုကိုအောင်မြတ်သူပြောပြပါမယ
်ကိုဗစ်တတိယလိုင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းရပ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာရေးတွေကိုပြည်နယ်ကောင်စီရဲ့ခွင့်ပြုချက်နဲ့သွာလာဖို့ကန့်သတ်လိုက်တာပါရခိုင်ပြည်နယ်ထဲမှာရှိတဲ့ UN အပါအဝင် INGO တွေပြည်တွင်း NGO အဖွဲ့အစည်းတွေအနေနဲ့ပြည်နယ်ကောင်စီကသတ်မှတ်ထားတဲ့စာနယ်ရေးကထောက်ပံ့ရေးကျန်းမာရေးကိုဗစ်ဆိုင်ရာစေဝါထောက်ပံ့ရေးလုပ်ငန်းနဲ့မိလာနဲ့ရေစိုးစနစ်ဆောင်ရွက်ရေးလုပ်ငန်းတွေကိုသာဆောင်ရွက်ရမှာဖြစ်တယ်လို့ပြည်နယ်ကောင်စီပြောခွင့်ရလည်းဖြစ်ရခိုင်ပြည်နယ်ဥပဒေချုပ်လည်းဖြစ်တဲ့ဦးလာသိန်းကပြောပါတယ
် UN ပဲဖြစ်ဖြစ်တခြား INGO ပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့ NGO ပဲဖြစ်ဖြစ်ဒီအခုကူးစက်မှုများနဲ့ COVID-19 third wave မှာသူတို့ရဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့အောက်ခြေကိုဆင်းမယ်ဆိုလို့ရှိရင်တော့ကိစ္စ၄ခုနဲ့ပဲခွင့်ပြုမယ်ဒီရင်တော့တော့သူတို့ကစီရင်ကောက်ဖို့ဆင်းတာလည်းပြင်ဖြစ်မယ်အဲ့အင်တာဗျူးကိုဆင်ခြင်လဲဆင်မယ်တခြားကိစ္စညူးညူးတွေနဲ့သူတို့သွားလို့လာလို့ရမယ်အခုကတော့ကျွန်တော်တို့ကအချက်၄ခုပဲခွင့်ပြုမယ်ဘာကြောင့်ဆိုတော့သူတို့ကသွားလာနေတဲ့အတွက်ကြောင့်သူတို့စီကကျွန်တော်တို့လူတွေကိုရောဂါတွေမကူးဆက်အောင်ပေါ့နော်အဲ့ဒီအရာကိုအဓိကထားပါတယ် ဆိုတော့နံပါတ်1ကစာနာရိက္ခာထောက်ပံ့ရေးလုပ်ငန်းနောက်တစ်ခုက COVID-19 ရောဂါကာကွယ်ရေးပစ္စည်းများထောက်ပံ့ခြင်းလုပ်ငန်းနောက်မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးဆိုင်ရာလုပ်ငန်းနောက်ဆုံးအချက်ကတော့ရေနဲ့မိန်လာရေဆိုးစနစ်ဆောင်ရွက်မှုလုပ်ငန်းဆိုတော့လေးခုကိုဆောင်ရွက်မယ်ဆိုရင်ဒါသက်ဆိုင်ရာ IDV camp တွေပါညာတွေရှိတဲ့နေရာကိုဒီအဖွဲ့တွေကသွားလို့ရမှာဖြစ်ပါ
COVID ကူးစက်မှုတွေကိုအကြောင်းပြပြီးရခိုင်ပြည်နယ်အတွင်းကိုကြီးထောက်ပံ့ရေးတွေလှုပ်ဆောင်နေကြတဲ့အဖွဲ့တွေကိုကန့်သလိုက်တာဟာလောက်ကိုင်းနေသူတွေအတွက်အခက်အခဲရှိသလိုရခိုင်ပြည်သူတွေအတွက်လည်းအခွင့်အလမ်းဆုံးရှုံးရနိုင်တယ်လို့ရခိုင်ပြည်နယ်ထဲမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတူကပြောပါတယ
်ပြည်သူတင်ပြီးမှကျွန်တော်တို့က soft skill တွေပါတယ်ကျွန်တော်တို့ပေးရမှာလေဥပမာ civic education လို့ဟာမျိုး or now you are ချားဟောပေါ့ဥပမာဥပမာ democratic education လို့ဟာမျိုးဆိုရင်ကျွန်တော်တို့အတွက်ဟိုပြရတာတော်တော်အခက်အခဲရှိပါမယ်အမလိုက်စကီးကိုဘာလို့ပြရမယ်ဆိုရင်လေကျွန်တော်တို့ကခွင့်ပြုချက်တင်ရမယ်ခွင့်ပြုချက်တင်ပြီးမှလုပ်ရမယ်ဆိုတော့လေအေဒီဟာကျွန်တော်တို့တဲ့လုံးဝအဆင်မပြေဘူးနောက်ပြီးတော့အခုလုပ်တဲ့ဟာစိတ်ကုန်စီကလုပ်တဲ့ဟာတွေကအချင်းတကယ်ပြောရင်ကျွန်တော်တို့ရဲ့ဖက်အပစီတွေနိုင်ငံအပစီတွေကိုသူတို့ဟိုဒီအလုံးကောင်းမလားမကောင်းဘူးလားဆိုတာတိုင်ပြီးမှတိုင်ဟိုဆွေးနွေးတိုင်ပြီးတော့လုပ်တာမဟုတ်ဘူးသူတို့ကလည်းသူတို့တက်လုပ်တာရောစိတ်ကုန်စီကသူတို့ကသူတို့ရဲ့လုံခြုံရေးပဲအရေးကြီးတယ်တခြားဟိုရခိုင်ပြည်နယ်ပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးသူကစိတ်ဝင်စားပုံရောက်တယ်
။ရခိုင်ပြည်နယ်မှာလုတ်ကိုက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ခရီးသွားလာမယ်ဆိုရင်ပြည်နယ်ကောင်စီမှခွင့်ပြုချက်တင်ရမှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားတွေများကိုသာခွင့်ပြုပေးမှာဖြစ်သလိုပြည်နယ်ကောင်စီကလုတ်ကိုက်ခွင့်ပြုထားတဲ့လုပ်ငန်းမဟုတ်ဘဲတခြားလုံဆောင်တာရှိရင်ခရီးသွားလာရေးပိတ်ပင်မှာဖြစ်သလိုအရေးယူပိတ်သိမ်းတာတွေလည်းလုံဆောင်သွားမယ်လို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါရယ်
။အမလိုက်နာလို့ရှိရင်နောက်တစ်ခေါက်သူခွင့်ပြုချက်တင်ခွင့်မပြုဘူးပေါ့ခွင့်ပြုမသွားဘူးပေါ့
ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေကြောင့်ခြေကံပညာကျောင်းတွေကိုပိတ်ထားရသလိုစားသောက်ဆိုင်တွေနဲ့ဈေးတွေမှာလည်းကိုဗစ်စီကံတွေတင်းကျပ်ထားပါဗျ။မနေ့ဇူလိုင်လ17ရက်နေ့အထိရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ကူးစက်ခံထားရသူ1000နီးပါးရှိနေပြီးသေဆုံးသူ20ဦးထိရှိနေပါတယ်ခင်ဗျာ
။ရခိုင်မှာ NGO ANGO ရဲ့လုပ်ငန်းတွေကိုကန့်သတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့တရင်ကိုအမျက်သူပြပြသွားတာပါ။မကြခင်တရင်ပတ်စင်ကဏ္ဍတွေနားဆင်ရပါမယ်။အခုတော့မဲဆောက်မှာကိုဗစ်ကာကိုစီထိုးပေးနေတဲ့အခြေအနေကြည့်အောင်ပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကိုဗစ်ကူးစက်သူ1400ကျော်လောက်ဖြစ်လာတာမို့မဲဆောက်မြို့ကပြည်သူ2000ကျော်ကိုဇူလိုင်လ13ရက်နေ့ကစပြီးကိုဗစ်ကာကွယ်ဆေးစထိုးပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ပြည်နယ်ထဲမှာတော့ကိုဗစ်ကာကွယ်ဆေးထိုးပြီးသားအလို့သမား2000လောက်ရှိပြီလို့အလို့သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီအကြောင်း VOV သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။ COVID-19 ရောဂါပိုးကာကွယ်ဆေးနှမျိုးဖြစ်တဲ့ AstraZeneca နဲ့Sinovac ဆေးနှမျိုးကိုတပ်ပြီးနဲ့မဲဆောက်ဆေးရုံကြီးမှာစတင်ထိုးပေးနေတဲ့ဇူလိုင်လ13ရက်နေ့မှာပဲဆေးရုံကြီးမှာလာရောက်စရင်ပေးတန်းစီသူထိုင်းနဲ့မြန်မာမိဘကမွေးပြီးအသက်18နှစ်ကျော်ထိုင်းလက်မှတ်တိုင်ဆောင်ထားတဲ့သူတွေအပါအဝင်လူ2000ကျော်ရှိတယ်ဆိုပြီးရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံသူရောက်ရှိနေတဲ့မြန်မာပြည်ပွားထိုင်းနိုင်ငံသားလက်မှတ်ရရှိထားတဲ့ကလေးငယ်တွေအပါအဝင်ထိုင်းနိုင်ငံသားတွေကိုအလူ2000လောက်ကိုစတင်ပြီးတော့ကာကွယ်ဆေးထိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားသိရတယ်။ကျွန်တော်တို့ချီပေါင်းလူသမားတွေကြားတဲ့အချက်ကိုပါဒီလိုကာကွယ်ဆေးထိုးပေးနိုင်ဖို့အတွက်ကိုမျှော်လင့်နေကြတာမျိုးတွေရှိပါတယ်ဗျာ။ဟုတ်ကဲ့
။ထိုင်းနိုင်ငံတက်ပြီနဲ့အတွင်းမှာ၃ဘက်အတွင်းကိုဗစ်အတည်ပြုလူနာ2196ဦးထိမြင့်တက်လာပြီးလူနာအများဆုံးဟာမဲဆောက်မြို့ကမြန်မာရှေ့ပြောင်းလူသမားတွေဖြစ်ကြပါတယ်။အခုဆိုရင်မဲဆောက်မြို့ကစစ်ရုံတွင်းကအရေးပေါ်စစ်ရုံတွေမှာကုသမှုခံယူနေရတဲ့မြန်မာနိုင်ငံသား1000ကျော်ရှိနေကြောင်းနယ်မြေကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဖူကက်ပြည်နယ်မှာတော့ကမ္ဘာနဲ့ခီးသွားတွေကိုဖိတ်ခေါ်လက်ခံထားတဲ့အထူးအစီအစဉ်တွေကိုဇူလိုင်လ10ရက်နေ့ကနေစပြီးဖွင့်လှစ်ထားပါတယ်။ဒီအတွက်ဖူကက်ကဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးမှာလုပ်ကင်နေကြတဲ့မြန်မာရှေ့ပြောင်းလူသမားတွေကိုပြီးခဲ့တဲ့လကစပြီးကာကွယ်ဆေးတွေထိုးပေးနေတာဟာအခုဆိုရင်လူဦးရေ2000ကျော်လောက်ကာကွယ်ဆေးတွေထိုးပြီးသွားပြီဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အဲမှာကျွန်တော်ရှေ့ပြောင်းလူသမားတွေဆိုလို့ရှိရင်လည်းဖူကက်ဆိုလို့ရှိရင်တော်တော်များများထိုးထိုးစေရှိတယ်အများစုကတော့ထိုးတော့ထိုးပြီဒါပေမဲ့အများစုဆိုတာလည်းဖျင်းသွင်းနိုင်တဲ့အများစုပဲကြာဖျင်းသွင်းနိုင်တဲ့အများစုဆိုတာကကျွန်တော်တို့ဒီစလောက်ကတော့2000ကျော်အဲထိုးပြီးရပါရှိတယ်အခုဆိုဒုတိယတက်ကမကြသေးရင်ထိုးရခြင်းနဲ့
ထိုင်းကျန်းမာရေးဝန်ကြီးဌာနကဇူလိုင်လ14ရက်နေ့ထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာအသစ် 9300 ကျော်နဲ့တနည်းတည်းသေဆုံးသူ88ဦးရှိနေပါတယ်လက်ရှိမှာတော့ထိုင်းတိုင်းနိုင်ငံလုံးကိုဗစ်အတည်ပြုလူနာစုစုပေါင်း36,300ကျော်ရှိပြီးသေဆုံးသူ3000နီးပါးရှိပြီဖြစ်ပါတယ်ရှင်
။ထိုင်းမှာကိုဗစ်အကူးများတဲ့နေရာတွေကကွေးစီထိုးပေးနေတဲ့ကြောင်းမအေးမှပြပြသွားတာပါ။အခုတော့သတင်းပတ်စစ်ကဏ္ဍတွေအလှည့်ကြပြီးမှအရင်ဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်။ မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာပြီးကာဝယ်ကူတာရေးကို PPCC လှုံ့ဆော်ပေးမဲ့အဖွဲ့အစည်းတွေနှေးပါနေတဲ့အချိန်ပြည်သူလူထုအနေနဲ့ရောဂါကူးစက်ခံရပြီလို့တန်လျာရှိပြီးဆိုရင်ကိုယ်အိမ်မှာပဲတီးခြားခွဲနေထိုင်ရမယ့်နည်းလမ်းတွေကိုဒေါက်တာတန့်စောကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
လေးစင်စားတောက်နေရတဲ့အစားအသောက်တွေကိုဒီစနစ်မှန်မှန်နဲ့ချက်ပြုတ်ပြင်ဆင်မှုမပြုလုပ်ဘူးဆိုရင်အစားစာကနေအချိန်ကျန်းမာရေးထိခိုက်တာမျိုးဖြစ်နိုင်တာကြောင့်လေးစင်စားတောက်တဲ့အစားအစာတွေကိုကျန်းမာရေးညီညွတ်အောင်စီစဉ်ချက်ပြုတ်ပြင်ဆင်နေတယ်လို့ခင်ဗျာစီကအတည်ပြုနိုင်နေကြပါတယ်။ပြင်ဆင်ချက်ပြုတ်တဲ့နေရာမှာတန်ရှင်းစင်ကြဲရဲ့ရေကိုအသုံးပြုဖို့လိုပြီးချက်ပြုတ်မဲ့အစားအသောက်တွေကိုလည်းတန်ရှင်းစင်ကြဲအောင်စီကြောတန်ဆင်ပေးဖို့လိုတယ်လို့ဒီမိုကရေစီကလင်းနဲ့မှာဒီရောဂါကူးစက်ရောင်းတဲ့ဦးဖြစ်သူဒေါက်တာမေကအခုလိုပြောပါတယ်
။အစားအစာတွေကတော့နေ့စဉ်လုံဆောင်မှုတွေပဲလှူရှာမှုတွေအတွက်တော့မရှိမဖြစ်လိုအပ်တဲ့အစားအရာဖြစ်တဲ့ပေါ့နော်။အကျိုးရှိရှိစားသုံးမယ်ဆိုလို့ရှိရင်တော့အားဖြစ်သလိုဟိုအတိလက်လွတ်စားမိရင်တော့ဘေးဖြစ်တတ်တာပေါ့နော်နေ့စဉ်လိုအပ်ချက်ရတော့ဒါအာထမင်းအသားအသီးရွက်ပဲနှုတ်စားရတဲ့အကျိုးရှိရှိအချိုးညီညီများတတတာစားသုံးဖို့လိုရပေါ့နော်စီညာရာရဲငန်နာချူရာတွေစားမယ်ဆိုလို့ရှိရင်တော့အဲသွေးတိုးနှလုံးစီချိုးအဲယောဂါတွေလည်းဖြစ်တတ်တယ်ပေါ့နော်အဓိကကတော့စားစာတွေကိုမကင်တယ်မီးပြင်းစင်ချက်ပြုတ်တဲ့အခါမှာပေါ့နော်တီချာစီကြောရမယ်လက်ကိုလည်းတီချာတန်းစင်အောင်စီရမယ်ခုနပြောခဲ့တဲ့လိုပဲအဲချက်ပြုတ်မယ်အဲချက်ပြုတ်မယ်ပစ္စည်းတွေပေါ့နော်အိုးခွက်တွေကိုလည်းတီချာတန်းအောင်စီရမယ်တန်းအောင်ထားရမယ်ချက်တဲ့အခါမှာလည်းအသားငါးတွေဟင်းပြည့်ရက်တွေကိုလည်းကြက်အောင်ချက်ရမယ်ပေါ့နော်ဒီလိုရှိရင်ဒီနေ့မှာပတ်ဝန်းကျင်မှာချင်းရင်မပေါက်ပေါအောင်လည်းတီချာလုပ်ရမယ်ပြီးရင်ချက်ပြီးသားအစားအစာတွေကိုလည်းခန်းပူချိန်မှာနှစ်နာရီထပ်ပူမထားရဘူးပေါ့နော်ပူချိန် 5 degree celsius နဲ့ 60 degree celsius ချမ်းမှာဆိုလို့ရှိရင်ပူမွားတွေကပေါက်ပါထက်လို့အဲအစားအစာတွေချက်ပြုတ်ပြီးပြီဆိုလို့ရှိရင်နည်းနည်းဆိုစားရမယ်ပြီးလို့ရှိရင်စားမစားမီလက်စေးရမယ်အင်္ဂါတက်ပြီးလက်စေးရမယ်ဒါမျိုးလေးတွေလုပ်ပေးသင့်ပါတယ်
အစားအသောက်နဲ့ရေကိုတန်ရှင်းစင်ကြအောင်ပြင်ဆင်ဖို့လိုတဲ့အပြင်ကိုက်တော့ချက်ပြုတ်တဲ့အချိန်မှာလက်ကိုယ်လည်းတန်ရှင်းစင်ကြအောင်ထားဖို့လိုတယ်လို့အရေးပေါ် application မှာအထူးရောဂါကိုဆရာဝန်တွေဖြစ်သူဒေါက်တာဟင်းထက်ကအခုလိုပြောပါတယ်
အစားအသောက်ကတော့ကျွန်တော်တို့ကတော့နေ့စဉ်တာမရှိမဖြစ်ဘူးမရှိမဖြစ်ဆိုတော့ဒါအရေးကြီးတယ်ဒီနေရာကနေပြီးတော့ကျွန်တော်တို့ယောဂါကကုလားအိကများတယ်ပေါ့နော်များတော့ကျွန်တော်အစားအသောက်ကိုဟိုအဓိကတော့အချက်လေးနဲ့ပြောမယ်ဆိုရင်ကျွန်တော်ကအချက်၈ချက်လောက်တော့ရှိမယ်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့ဒီကျမဝင်းဌာနထုတ်ပြန်ထားတဲ့အချက်လေးတွေပါပဲဟိုနံပါတ်၁တစ်ချက်ကတော့ကျွန်တော်တို့ကဒီအစားအသောက်ကိုမကင်တယ်ခင်ဒါမှမဟုတ်ကိုယ်တိုင်ချက်ပြုတ်နေစဉ်အဲ့ဒီအချိန်မှာကျွန်တော်ကလက်ကိုတန်ရှင်းတော့စီချိုးပြီးတော့ဂိုင်တွဲရမှာပေါ့နော်ဟိုပြီးတော့အင်နာတက်ပြီးအင်နာကိုအသုံးပြုပြီးရင်လက်ကိုစင်ကြအောင်စီးပြီးမှအစားအသောက်ကိုဂိုင်ရမယ်ဒါနံပါတ်၁တစ်ချက်ပေါ့နော
်ချက်ပြုတ်ပြင်ဆင်တဲ့အချိန်မှာကြွရင်ကိုယ်ခက်စားတဲ့အကောင်းကြီးမရှိအောင်တည်ထားဖို့လိုပြီးတားဆိုင်ကားစီတွေကိုဂိုင်တွဲသိမ်းစီးတဲ့အခါမှာလည်းတီချာဂိုင်တွဲသိမ်းစီးတင်တယ်လို့ဒေါက်တာဟိတ်ကအကြံပေးပါတယ
်နှစ်တစ်ချက်ကဘာလဲဆိုလို့ရှိရင်သူကမိဖို့ကြောင်နော်မိဖို့ကြောင်အစားအသောက်ကိုကြွက်ရင်ကောင်းလေးပိုးဟက်တွေအခြားတိရစ္ဆာန်တွေထိတွေ့မှုလားကျွန်တော်တို့ကရှောင်ကြဉ်ရမှာပေါ့နော်နောက်တစ်ချက်ကကြတော့အသားစိမ်းငါးစိမ်းတွေဒါကျွန်တော်တို့အများကြီးဖြစ်တတ်ပါတယ်ဟိုဟင်းသီးဟင်းရက်တွေနဲ့ကြောပြီးတော့သေးတာတို့ကြောပြီးတော့ကြီးရာတို့အဲဒါမျိုးကိုမလုပ်ရဘူးအသားစိမ်းငါးစိမ်းတွေပြီးချာပြင်ဆင်ပြီးဖြတ်နော်ပြီးရင်လည်းသိမ့်မယ်ပေါ့နော်မစားသေးဘူးသိမ့်မယ်ဆိုလို့ရှိရင်လည်းပြီးချာထုတ်ပိုးပြီးတော့ကျွန်တော်တို့ကသိမ့်ရမယ်အားနံပါတ်နှစ်တစ်ချက်နံပါတ်3တစ်ချက်ပေါ့နော်ဒါနောက်နံပါတ်4တစ်ချက်ကတော့ချက်ပြုတ်တဲ့နေရာမှာတန်ရှင်းတဲ့ရည်ကိုကျွန်တော်တို့အထုံးပြုရမယ်။နောက်တစ်ချက်ကတော့ကျွန်တော်တို့လက်နှီးစုပ်တွေပေါ့နော်စစ်နေတုံးအဲ့ဒီမိဖို့ကြောင့်သုံးပစ္စည်းတွေပေါ့အဲ့ဒါတွေကိုသိချာစီးကျိုးပြီးမှကျွန်တော်တို့ကအထုံးပြုရအောင်နော်ဒါကတော့အမှန်ငါချက်နော
်အစားအသောက်တွေကိုချက်ပြုတ်တဲ့အခါကြက်အောင်ချက်ပြုတ်စားတော့တင်ပြီးချက်ပြီးသားစားတော့တွေကိုပြန်ပေးမယ်ဆိုရင်လည်းလိုအပ်တဲ့ပူချိန်ရရှိအောင်တည်တည်ချာချာပြန်ပေးဖို့နဲ့ပို့တော့ပြီးတန်းတန်းလုံနေတဲ့အစားအစာတွေကိုမစားသုံးကြဖို့လိုတယ်လို့ဒေါက်တာဟိန်းထက်ကအကြံပေးပါတယ်
နံပါတ်6အချက်အနေနဲ့ကျွန်တော်တို့ကအစာတွေကြက်အောင်တိချာချက်ပြုတ်ရမှာနော်တချို့မကြက်တဲ့ကြက်တွေဖြစ်နေလို့ရှိရင်လည်းဒါဝမ်းပြုံဝမ်းချိုဖြစ်တယ်အဲကြောင့်အစာအသောက်တွေကိုလည်းကျွန်တော်ကတိချာချက်ပြုတ်ရမယ်နှူးပြီဆိုရင်ကျွန်တော်ကတိချာပြန်ပြီးတော့နှူးရအောင်နော်ပြန်အောင်ပြန်နှူးရအောင်
နေ့စဉ်စားသုံးနေတဲ့အစားအသောက်တွေကိုကျန်းမာရေးထိခိုက်မှုမရှိအောင်နေ့စဉ်တကျအပြင်ဆင်ချက်ပြုတ်စားသောက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
ဒီလိုနဲ့ကျမရဲ့စီစဉ်ပြီးတဲ့နောက်မြမအရေးသုံးသက်ချက်နှာဆင်အောင်ပါမြမနိုင်ငံကိုဗစ်တတိယလိုင်းအန္တရာယ်ဟာနိုင်ငံရေးထက်ပိုပြီးဦးစားပေးတဲ့အမျိုးသားရေးပြဿနာကြီးတစ်ရပ်ဖြစ်တဲ့ဆိုရင်တော်တော်ရှင်တို့သဘောတူနိုင်ကြပါသလား ဒီအန်ရဲစုကြီးကိုတားဆီးနိုင်ဖို့ဒါမှမဟုတ်အန်ရဲကိုအယောပါဆုံးဖြစ်နိုင်ဖို့အတွက်အာဏာလက်ရှိစစ်ကောင်စီနဲ့ပြည်သူတရားလုံးအပါအဝင်ဘက်ပေါင်းစုံတို့ဟာအခိုင်အတန့်အားဖြင့်မဖြစ်ဖြစ်ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာဘယ်လောက်ရှိနေပါသလဲမြန်မာနိုင်ငံရဲ့တကြွလှုပ်ရှားသူဆရာဝန်တူဖြစ်တဲ့ဒေါက်တာတင်းဆွေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါရခင်ဗျာ
ဒေါက်တာတင်းဆွေခင်ဗျာဒီမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေကပြည်သူနဲ့အနာရှိရုံနဲ့လုံအားအစီမကဖြစ်နေတဲ့အခြေအနေဒါနဲ့ပတ်သက်ပြီးစီးပွားရေးလူမှုရေးစသဖြင့်အားလုံးလဲဆုံးနေကြပါဆရာအဲ့ဒီအချိန်မျိုးမှာကိုဗစ်တက်တရလှိုင်းကလည်းပဲကျောက်မန်းလီလီများပြလာတွေ့ရပါတယ်အင်္ဂါနေ့ဆိုရဲကျင်ညာရဲရလူပေါင်း1000ကျော်စစ်တမ်းမှာ4000ကျော်ဆိုတော့တဝက်နီးပါးလောက် positive ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်နေမှာနိုင်ငံရေးပြဿနာနဲ့ဒီကိုဗစ်ကိစ္စဘယ်ဟာဦးစားပေးသင့်တယ်လဲလို့မေးရင်တော့ကျွန်တော်စိတ်ထဲမှာတော့ကိုဗစ်ကိစ္စဟာပိုပြီးဦးစားပေးလို့ထင်မိပါတယ်ဆရာရဲ့သဘောကိုကြားချင်ပါတယ်ခင်ဗျာ
အဲကျွန်တော်လည်းသဘောတူပါတယ်ခင်ဗျာဗမာနိုင်ငံမှာဒီကာယောဂါပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုအနာလက်ရှိစစ်ကောင်စီကဒီယောဂါထိန်းချုပ်ရေးကင်တွယ်နေတာနဲ့ပတ်သက်လို့ဆရာဝန်တယောက်နဲ့ဆရာဘယ်လိုမြင်ပါလဲဘုရားမူကြီးမြောင်ထံကတော့အောက်ဆီဂျင်အလုံးလောက်ရှိပါတယ်ဒါကိုနိုင်ငံရေးအတွက်အဆုံးထားနေရလို့သာအခက်အခဲကြုံနေရတာပါဆိုတော့ပြောပါတယ
်အဲ့ဒါပုံမလဲလင်းပြောရရင်ကိုဗစ် -19 ကယောဂါဟာကမ္ဘာမှာအသစ်အဆန်းဖြစ်တဲ့တွေ့ဘလူးချိုအစနိုင်ငံတိုင်းနိုင်ငံတိုင်းနဲ့အော်ဖိုင်ယိုဆိုင်ကြီးရတယ်ဆံဝန်ဒီကိုနိုင်ငံလည်းမသိခဲ့ကြတော့လေးလာမှုတွေလုပ်တယ်ပမာနိုင်ငံမှာနှစ်အစပိုင်းမှာသူတွေထောင်နဲ့တောင်းနဲ့သိမ်းနဲ့လမ်းမော်ထွက်ပြီးတော့စီစဉ်ဝေလုတ်တဲ့အချိန်မှာကိုကညီနေသလားတော့မသိဘူးစဉ်းစားရလည်းမရဘူးကျွန်တော်တို့တင်းလည်းမရဘူးပေါ့နော်အခုတော့လူတွေရဲ့စစ်အာဏာရှင်ဆန့်ကျင်ပုံစံတစ်မျိုးပြောင်းသွားတဲ့အချိန်လမ်းမော်မထွက်တဲ့အချိန်မှာဒီကိုဗစ်ကယောဂါဖြစ်လာတယ်အဲ့တော့ခုနမေခွန်းနဲ့မှာပါတဲ့အောက်ဆီဂျင်ဆိုပါစို့ဩစီဂျင်ဟာဗမာနိုင်ငံမှာသာအခုပြဿနာလို့ပြဿနာဖြစ်နေတာဖြစ်ပြီးတော့ကမ္ဘာကျန်တဲ့တရား95နိုင်ငံမှာဩစီဂျင်ပြဿနာမရှိရဘူးခင်ဗျအဲ့တော့ကျွန်တော်တင်ပြချင်တာကဒီကာယောဂါကိုထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အချက်တွေကိုဦးစားမပေးကြဘူးထိတ်ဆုံးတောင်းဝန်ရှိဆုံးလူဝါတောင်းမှမသိဘူးနောက်တစ်ခါတောင်းတိုက်တွေ့နေတဲ့ဆောင်းဝန်ပေါ့နော်အထူးကဆောင်းဝန်တွေကလည်းပဲအဲ့ကျလက်မာရတွေကိုထုတ်နေတဲ့တွေ့ဒီကာယောဂထိတ်ချုံရေးအတွက်အဲ့ဒီလိုလွဲမှားတဲ့ကောင်းဆောင်မှုကနေပြီးတော့ကျွန်တော်တို့ဗမာနိုင်ငံမှာကာယောဂထိန်ဖို့အတော့ကိုခက်တယ်လို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီကိစ္စမှာနိုင်ငံရေးနဲ့ပတ်သက်တဲ့အစဉ်လာမိကွန်းတစ်ခုလေးမေးချင်ပါတယ်တချို့အာဏာရှင်ကောင်းဆောင်တွေကတိုင်းပြည်ပြတ်သွားတဲ့အခါတိုင်းပြည်ရဲ့အခြေအနေမှန်ကိုငါမသိရဘူးအောက်ခြေကလူတွေကဖုံဖိထားတယ်ငါ့ကိုအကောင့်တွေကြီးပဲလာပြောတယ်ဆိုတော့ကိစ္စမျိုးကြားဖူးပါတယ်ဆရာလည်းကြားဖူးမှာပါဆိုတော့အခုမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးမင်းအောင်နိုင်ငံအခြေအနေကောက်မာတဲ့ဘာညာပြောနေတာဟာအောက်ခြေကဖုံးဖိထားလို့များလားတကယ်များမရှိတာလားဆရာခံမှန်းကြည့်ပါလားဆရာ
မကုလုံးဖြစ်နေတယ်ခင်ဗျအောက်ခြေဆိုရဲအောက်ဆရာကတောင်းဝန်အရှိဆုံးပုဂ္ဂိုလ်နဲ့ဌာနကမှန်ကန်တဲ့တဲ့ချက်လက်တွေဖြစ်နေတာတွေစံသက်တာတွေပြေဆုံးတာတွေနောက်တစ်ခါဖြစ်တင်းထားတဲ့ပစ္စည်းပိုင်းတွေဒီစားမှာချက်လက်တွေမာယွန်းနေတယ်သူတို့ကိုယ်တိုင်လည်းမာယွန်းပြီးတော့သူတို့ကိုခံထားတဲ့လက်လက်ပေးထားတဲ့စိတ်တော်ကြီးကိုတင်လာလဲကျွန်တော်မှတ်မယ်လို့မဖြစ်ဘူးနောက်ကကောင်းတော်လူတွေလို့ဟာတော့ဟလာလူတွေမြောက်အများပေါ့နော်တကယ်မကြုံဘူးတော့ဖြစ်နေတဲ့ဒီနေတဲ့ဒုက္ခရောက်နေတာကိုတော့မတိဘူးလို့ငင်းရင်တော့တဟာမားတဲ့ငင်းချက်ဖြစ်ပါလိမ့်မယ်ဟိုဦးနေဝင်ခက်ကသူမတိဘူးအောက်ကပဲလောက်တာရောဆိုကြတဲ့တော့အခုကာလကတော့မတူဘူးလို့ကျွန်တော်ထင်ပါတယ
်ဆိုတော့အခုလောလောဆယ်မှာလိုအပ်နေတာကတော့ဒီပြည်သူလူထုပူပေါင်းပါဝင်ဆောင်ရွက်မှုပေါ့လေပြည်သူလူထုဆိုတဲ့နေရာမှာ CDM လုပ်နေတဲ့ဆရာဝန်တွေဒီအနှုန်းကဒီပြည်သူတွေကစေတနာရှင်အလှရှင်တွေအများအများတက်တက်ကြွကြွလှူဆောင်ပေးခဲ့ကြတာရှိပါတယ်အခုကျတော့အဲ့ဒီကိစ္စတွေလည်းဘာမှမကြားရတော့ဖြစ်နေပါတယ်ဆိုတော့ဒေါက်တာဆန်းစုကြည်ကလည်းပြောပါတယ်လူထုကပူပေါင်းဆောင်ရွက်ပြီးတော့ဒီကိစ္စကိုဖြေရှင်းကြပါလို့ပြောတယ်ဆိုတော့ကံစစ်ကောင်စီနဲ့ပြည်သူလူထုနဲ့တရားရပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့သဘောမျိုးလားဆရာ
။အမှန်ကတော့အခုလိုကတ်ယောဂါကြီးအတွက်ပြည်သူလူထုမပါဘဲနဲ့ကတော့ဘလုံးကြီးနဲ့မှမရနိုင်ပါဘူး။တခုရှိတာကဒီနေ့ပြည်သူလူထုက ကယောဂကြီးထိညင်တာမှန်ပေမဲ့လို့အုတ်ချုပ်နေတဲ့စစ်ကောင်စီကိုအယုတ်ကြီးကဟိုတုံညာရခိုင်တုံးတဲ့တောင်မှနေလိမ့်မယ်ထင်တယ်။ဒါကြောင့်ပူပေါင်းဆောင်ရွက်မှုတော်တော်ခက်လိမ့်မယ်။သူတို့ကပြောတာတောင်မှပြောင်းမြန်လုပ်ချင်တဲ့ပြည်သူလူထုကသို့တော့ဟိုယောဂထိန်ချုပ်ရေးအတွက်ကတော့အပြန်အလှန်ပေါ့နော်လူထုဘက်ကကြီးတဲ့လည်းရမယ်မဟုတ်ဘဲနဲ့အုတ်ချုပ်နေတဲ့လူတွေကလည်းလူဆန်တဲ့စိတ်တဲ့အုတ်ချုပ်ရင်တော့ကပူပေါင်းဆောင်ရွက်မှုတစ်စုံတည်းအရလာနိုင်တယ်လို့ထင်တယ်။သို့တော့ကျွန်တော်အခုထိတော့အဲ့လိုဖြစ်လာမယ်လို့တော့မမြင်သေးဘူးခင်ဗျ
။ဟုတ်ကဲ့အခုဆိုရင်လူတချို့ကဆရာကပြောခဲ့သလိုပဲဒီယောဂဖြစ်ရင်ဖြစ်ပြေလို့ဆိုပြီးတော့ခုခံတိုက်နေတယ်။နောက်အင်္ဂါနေ့သတင်းမှဆိုလို့ရှိရင်ပဲတချို့ကလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့အထိလည်းလုံနေကြသေးတယ်လည်းတွေ့ရပါတယ်။နောက်တစ်ခါတိုင်းရင်းသားဒေသတွေမှာတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အားစုတွေထိန်းချုပ်တဲ့အဲ့ဒီဘက်မှာကိုဗစ်ရောဂါတွေဖြစ်နေရတွေဆိုတော့ဒီကိစ္စကိုပြည်လဲဖို့ဆရာဘယ်ဘက်ကစပြီးဆောင်ရွက်ရမလဲဒီလိုနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးအတွက်လမ်းကြောင်းများလမ်းစများရှိသလားဟု
တ်ကဲ့ကျွန်တော်မြင်နိုင်ရတယ်လို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေဟာဗမာတွေရောတိုင်းရင်းသားတွေရောတိုင်းရင်းသားတောင်မှလူမျိုးစုအားလုံးဟာစိတ်ရင်းစေတနာအခမ်းအမတန်ကောင်းတယ်လုံးနေတဲ့ဟာကိုလိုက်ဖြည့်ကြတယ်၊ကူရတယ်၊လှူရတယ်။ဟဲ့လားသို့တော့ကျွန်တော်တို့အစောဆုံးဆွေးနွေးခဲ့တယ်လို့လှူတဲ့ကူတဲ့ဟာတွေကကျွန်တော်အမြင်ပေါ့ဆယ်ဝန်တယောက်အနေနဲ့အမြင်တကယ်အခြေခံကြတဲ့လိုအပ်ချက်တွေမဟုတ်ပဲနဲ့အတော်ရန်နဲ့တခါအရက်နီးတွေကိုလိုက်ပြီးတော့ပေးကြတယ်၊လှူကြတယ်၊ကူကြတယ်ဖြစ်နေတယ်ဥပမာအောက်ဆီဂျင်ဆိုတာမျိုးပေါ့နော်တကယ်အခြေခံချက်လက်တွေကိုကျွန်တော်တို့လွတ်နေရတယ်လို့မြင်တယ်။အဲ့တော့မေခွန်းရာပူပေါင်းဆွေးမှုအပိုင်းမှာကျွန်တော်မြင်တာတလို့ဗျ။အခုကိစ္စရတဲ့ကဘာလုံးဖြစ်နေတဲ့ယောဂကြီးတွေကကျွန်တော်တို့နိုင်ငံကတခုအခုလက်ရှိလောကရဲ့တလလောက်အတွင်းအစိုးဆုံးနိုင်ငံတွေမှာကရမင်းနဲ့ပြလို့ရှိရင်ဒီကဘာလုံးမှာဗမာပြည်ကအစိုးဆုံးလို့ကျွန်တော်ယူဆတယ်။အဲ့တော့က WHO လို့ကမ္ဘာ့ကျန်းမာရေးတနည်းအားဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကပေါင်းဝန်လှုပ်ဆောင်မှဖြစ်နိုင်လိမ့်မယ်။အဲ့လိုဖြစ်နိုင်ဖို့ကလည်းတော်တော်ခက်ရနေတယ်။အဲ့ဒါကစစ်ကောင်စီပေါ်မှာမူတည်တယ်။ဟုတ်လား။ဟို ICRC တောင်မှလာကုန်မပေးတဲ့အခါမှာ WHO ကအကူအညီပေးတဲ့ကိစ္စတွေလာရောက်ဆောင်ရွက်တဲ့ကိစ္စတွေကိုလမ်းဖွင့်မှာဖြစ်နေမယ်။စစ်ကောင်စီရဲ့အမိန်နဲ့တင်းသာရှင်းလင်းပွဲနဲ့လည်းမရဘူးခင်ဗျလူလူကလည်းဘာလို့ရမလဲဆိုတာခါကျွန်တော်တင်ပြသလိုအကြမ်းမကြမ်းမသိဘူးဒါကြောင့်နိုင်ငံတကာအဖွဲ့အစည်းအကြီးကြီးတွေကလာပြီးဂျာမန်ကူညီတဲ့ဤဆိုရင်တော့ဟာလာပြည်သူလူလူရောစစ်ကောင်စီရောဒီနိုင်ငံတကာလမ်းညွှန်မှုအောက်မှာအတူတူလုပ်ကြရင်တော့ဒါလမ်းပွင့်မလာလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ခုလူလူဆိုတဲ့နေရာမှာအဓိကအဖြစ်တကယ်ကြွန့်ကျင်တဲ့ဆရာဝန်တွေကျမရေးဝန်ထမ်းတွေ CDM လုပ်နေကြရလဲရှိပါတယ်ဆိုတော့ဒီပုံကိုယ်တွေက ad hoc cooperation ပေါ့လေဒီကိစ္စအတွက် covid ကိစ္စအတွက်တော့အနာရှိရဲ့လူတွေနဲ့ပူးပေါင်းဆောင်ရွက်ရင်ကောင်းမယ်ဆိုတဲ့အစီအစိတ်တတ်နဲ့များသူတို့လှုပ်လာနိုင်ရင်ပုံမကောင်းမှုလားလို့ကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဖြစ်နိုင်လား
ကျမရေးဝန်ထမ်းတွေဟာဒီလိုကိစ္စကိုသူတို့ကစစ်ကောင်စီဆန့်ကျင်လို့အလုံးမလုပ်ဘူးဆိုတဲ့အချက်လေးနဲ့တော့သူတို့ကအပေးခိုင်နေမယ်လို့ကျွန်တော်မထင်ဘူး။ရတဲ့ဤရင်နဲ့ပူညီကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။စစ်ကောင်စီနဲ့ပေါင်းပြီးမလုပ်ဖဲနဲ့ကိုနီးကိုဟန်နဲ့ဆွေးနွေးနေကြလိမ့်မယ်။ဆွေးနွေးနေတယ်လို့လည်းကျွန်တော်ယူဆတယ်။ဒါပေမဲ့အင်တာမစိတ်မကောင်းစရာကကောင်းတာတွေလုပ်တယ်၊မှန်တာတွေလုပ်တယ်တရားနာတွေလုပ်တယ်ဆိုတော့ဟာတိုင်းကိုလာဖမ်းမယ်တမ်းမယ်ဆိုတော့ policy ကြီးကစီကောင်စီကကျူးပုံနေတော့ကကျမတွေဝန်ထမ်းတွေစောင်းငါစပြီးအားလုံးတွေ့ကျွန်တော်တို့အသက်အန္တရာယ်လဲကျွန်တော်အတမ်းမဆိုးနေကျွန်တော်ထင်တယ်လို့သူတို့လည်းတက်ဆွမ်းတော့လို့တော့လုပ်ကြတယ်သို့တော်လည်းပဲကယောဂကြီးတွေအလောက်လေးနဲ့တော့မရနိုင်ဘူးတကယ်ကိုအမျိုးသားရေးပြဿနာတည်းအနေနဲ့ထိဆောင်ရမယ့်အောက်ဆုံးကြီးတင်းကြီးကြီးကမလုပ်ရင်တော့ရောခရင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမေးခွန်းတူတူလေးနှစ်ခုမေးချင်ပါတယ်အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့တူတင်ဟောကင်းထုတ်ပြပါဆရာအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကိုအရင်ပြောပါဆရာခက်တူဘယ်လိုဖြစ်လာနိုင်လဲဒီ
ကျွန်တော်တို့ပမာပြပြပေါ့နော်ကန်တရားပေါ့ကန်သုံးပါပေါ့နော်ပြောတာရောလုပ်တာရောကြံတာရောသူ့မှုလုံးကောင်းမှကျွန်တော်တို့ကောင်းမှာပါခင်ဗျဒါတော့ကျွန်တော်အကောင်းဘက်က mian apa ni?
Okay, susung kita ni ni apa siapa?
Susung kalau di yoga ni, kalau time yang undi pipi tu, adil piak, sanoha, kebawa mah susung nengan lete ku, macam pulu, kalau semua dia ni ni, kalau amak kanjeng masih dia tu, dia aku, susung aku, jangan aku biasin tahu, biru biru halu mu kalau
လေးလေးစားစားတင်ပြပါရခင်ဗျာဟုတ်ကဲ့ဆရာညီမကြီးဘေးကင်းပါစေဆရာအားလုံးအကောင်းဆုံးအချိန်နှစ်ဖြစ်ပါစေလို့ပဲဆုတောင်းရမှာပါဆရာမှန်ပါတယ်ခင်ဗျာဟုတ်ဦးကျော်စံတော်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပြီတော့အခုဆက်ပြီးကိုရရန်နိုင်စီစဉ်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
ယူရို2020ဥရောပဖလားဘောလုံးပွဲကြီးဇူလိုင်လ17ရက်နေ့ကတနင်္ဂနွေနေ့ကပဲပြီးသွားခဲ့ပြီဖြစ်ပြီးတော့အီတလီအစ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကဝင်းဘလီခွင်မှာကစားခဲ့ကြတာမှာအင်္ဂလန်နဲ့အီတလီတို့ဘောလုံးခဲ့ကြတာဖြစ်ပြီးပရိသတ်6000ကျော်လဲခွင်မှာလာကြည့်ခဲ့ကြပါတယ်။ဒီပွဲမှာတော့အီတလီအသင်းကအင်္ဂလန်က ေဖြတ်တင်ပေးတာကိုဘယ်ဝင်းကလူရှော၊သွင်းခဲ့လို့အင်္ဂလန်ကအဖွင့်ကိုရခဲ့ပြီးဒုတိယပိုင်း66မိနစ်မှာတော့အီလီနောက်တန်းလူဘွန်နူချီကဂိုးရှိတ်ကနေအနီးကပ်ပိတ်သွင်းလို့တကောစီတည်းဖြစ်ပါတယ်။မိနစ်90ပြီးတဲ့အထိနှစ်သင်းလုံးထပ်ပြီးတော့ဂိုးမသွင်းနိုင်လို့အချင်းဘိုးကစားတာမှလည်းတကောစီတည်းနဲ့ပြီးသွားတာကြောင့်ပယ်နယ်တီကန်ကြတာမှာတော့အင်္ဂလန်အသင်းဟာဒီတစ်ချိန်မှာလည်းနောက်တစ်ခါထပ်ရှုံးပြီးတော့အီတလီက3ဂိုး2ဂိုးနဲ့နိုင်ပြီးဥရောပဖလားကိုအနိုင်ရပိုဆွဲသွားပါတယ်။ယူရို2020ဥရောပဖလားကိုအနိုင်ရပြီးချန်ပီယံဖြစ်လိုက်တဲ့အပေါ်မှာအီတလီနီးပြရောဘာတိုမန်ချီနီကတော
့ "Io sono molto felice perché la squadra ha giocato bene, bene, ha meritato la vittoria."
ကျွန်တော်တို့အသင်းကောင်းကောင်းကစားနိုင်ခဲ့တဲ့အတွက်ကျွန်တော်ရန်ဝမ်းသာပါတယ်။ကျွန်တော်တို့ထပ်ထပ်တန်တန်အနိုင်ရတာပါပွဲဆဆချင်းဂိုးပေးရတဲ့အတွက်ပထမပိုင်း15မိနစ်လောက်ကကျွန်တော်တို့အတွက်အတော်လေးခက်ခဲခဲ့ပါတယ်အဲ့ဒီနောက်ကျွန်တော်တို့ပုံမှန်အတိုင်းပြန်ကစားနိုင်ခဲ့ပြီးပွဲကိုလည်းထိန်းနိုင်ခဲ့ပါတယ်ပယ်နယ်တီအထိရောက်သွားတာကတော့နည်းနည်းတော့စိတ်ပျက်စရာဖြစ်ပြီးအစောကြီးကတည်းကနိုင်ရမယ်ဟာဟုနောက်ဆုံးအထိကစားရတာကတော်တော်စိတ်မောခဲ့ရပါတယ
်အီတလီသင်းဟာတနင်္လာနေ့ကရောမမျိုးကိုပြန်ရောက်တဲ့ချိန်မှာလဲအီတလီပြိသက်တွေကအောင်ပွဲရအီတလီသင်းကိုအကြီးအကျယ်ကြိုဆိုခဲ့ကြပြီးတော့အောင်ပွဲတွေခံခဲ့ကြပါတယ်အီတလီသင်းဟာ1968ခုနှစ်ကလည်းယောဘဖလားကိုတစ်ကြိမ်ဘိုးဆွဲထားတာကြောင့်ဒါဟာအီတလီအတွက်တော့ယောဘဖလားကိုဒုတိယအကြိမ်ဘိုးဆွဲတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံမှာကျင်းပတဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့ဘရာဇီးလ်ရဲ့မဟာပြိုင်ပွဲကြီးအာဂျင်တီးနားအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်နောက်ဆုံးဖိုင်နယ်ကိုရီယိုဒီဂျနေရိုမြို့ကနာမည်ကျော်မာရာကာနာကွင်းကြီးမှာစနေနေ့ကကစားခဲ့ကြတာမှာအာဂျင်တီးနားနဲ့အိရှန်ဘရာဇီးလ်တို့ဘိုလူခဲ့ကြတာဖြစ်ပြီးတော့အာဂျင်တီးနားကတကူကုန်းမရှိနဲ့နိုင်သွားပါတယ်အာဂျင်တီးနားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ PSG တင်းရဲ့တောင်ပန်တိုက်စစ်မှုအန်ဟဲလ်ဒေမာရီယာကပထမပိုင်း22မိနစ်မှာသွင်းယူခဲ့တာပါအာဂျင်တီးနားနောက်တန်းကနေညာဝင်းကိုတင်ပေးလိုက်တာကိုဘရာဇီးလ်နောက်တန်းကအသေးချာမဖြတ်နိုင်ခဲ့ပဲဒီမာရီယာကဂိုးသမားကိုချော်ပြီးသွင်းယူသွားခဲ့တာပါဘဲကအကျိတ်နယ်နဲ့ခက်ချမ်းချမ်းကစားခဲ့တာကြောင့်နှစ်သင်းစလုံးမှာအဝါကတ်တွေလည်းအတော်များများအပြတ်ခံခဲ့ရပါတယ်ဘရာဇီးလ်သင်းကချေပါဂိုးရဖို့ဂျိုးပန်းခဲ့ပြီးမဲ့ဂိုးမရခဲ့သလိုအာဂျင်တီးနားဘက်ကလည်းမက်ဆီပွဲပြီးကနေမှဂိုးသမားနဲ့တယောက်ချင်းတွေ့တာဂိုးဝင်အောင်မကန်နိုင်ခဲ့လို့နှစ်ဖက်စလုံးဂိုးထပ်မရပဲနောက်ဆုံးမှာအာဂျင်တီးနားကဘရာဇီးလ်ကိုဘရာဇီးလ်မြေမှာပဲတကူကိုမရှိနဲ့နိုင်ပြီးကိုပါအမေရိကဖလားကိုဘူးဆွဲသွားတာပါ။ဒါဟာအာဂျင်တီးနားအတွက်တော့28နှစ်အကြာမှာကိုပါအမေရိကဖလားကိုပထမဆုံးအချိန်ပြန်ဘူးဆွဲတာလည်းဖြစ်ပါတယ်။အခုလိုအာဂျင်တီးနားအသင်းအနိုင်ရသွားတဲ့အတွက်အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီအတွက်တော့အာဂျင်တီးနားနဲ့အတူပထမဆုံးအချိန်စုဖလားရသွားခဲ့သလိုဘရာဇီးလ်ရဲ့ကမ္ဘာကျော်မာရာကာနာကွင်းကြီးမှာလည်းအောင်ပွဲခံနိုင်လိုက်တာဖြစ်ပါတယ်။မက်ဆီဟာအာဂျင်တီးနားနဲ့အတူ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေမှာဖိုင်နယ်တွေမှာရှုံးခဲ့တာကြောင့်ဒီတစ်ချိန်ကတော့အာဂျင်တီးနားနဲ့အတူဖလားယူနိုက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ ဘောလုံးပွဲတွေနဲ့အတူဝင်ဘယ်လ်တန်တင်းနစ်ပြိုင်ပွဲလည်းတနင်္ဂနွေနေ့ကပြီးသွားခဲ့ပြီးတော့ဂျိုကိုဗစ်ကဖက်ဒရယ်နဲ့နဒါလ်တို့ရဲ့စံချိန်ကိုလိုက်မိသွားခဲ့ပြီးအမျိုးသမီးဘက်မှာတော့ဩစတြေးလျနိုင်ငံကကမ္ဘာအဆင့်တက်အက်ရှ်လီဘော်ဒီအနိုင်ရပြီးတော့ချန်ပီယံတစ်တယောက်ထွက်ပေါ်လာပါတယ်။စနေနေ့ကအမျိုးသမီးတဦးချင်းဖိုင်နယ်မှာအက်ရှ်လီဘော်ဒီနဲ့ချက်ကကယ်ရိုလီနာပလစ်ကိုဗာတို့ဘောလူခဲ့ကြပြီးတော့ဘော်ဒီက6-3, 6-0, 6-3နဲ့အနိုင်ရပြီးတော့ဝင်ဘယ်လ်ဒန်ချန်ပီယံဆုကိုပထမဆုံးအကြိမ်ရရှိသွားပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam ချန်ပီယံဆုလည်းဖြစ်ပါတယ်။ဒီနေ့ကနေ့ကမျိုးသားတူချင်းဖိုင်နယ်မှာတော့ကမ္ဘာနံပါတ်1ဂျိုကိုဗစ်နဲ့အဆင့်9သတ်မှတ်ချင်းခံထားတဲ့အီတလီကဘာရတီနီတို့ကစားရမှာဂျိုကိုဗစ်က6-0, 6-4, 6-4, 6-3နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဂျိုကိုဗစ်အတွက်တော့ဝင်ဘယ်လ်ဒန်ကို6ချိန်မြောက်အနိုင်ရတာဖြစ်ပြီး Grand Slam Champion ဆုကိုအကြိမ်20မြောက်နိုင်လိုက်တာဖြစ်ပါတယ်။ဒါကြောင့်ဂျိုကိုဗစ်ဟာ Federer နဲ့ Nadal တို့အကြိမ်20စီနဲ့ Grand Slam ဆုဖလားကိုအများဆုံးစံချိန်တင်ထားတာကိုလိုက်မိသွားခဲ့ပြီဖြစ်ပါတယ်။ဂျိုကိုဗစ်ကတော့သူကအကောင်းဆုံးကစားသမားဖြစ်ကြောင်းအဲ့လိုလဲယုံကြည်ကြောင်းဒီလိုမှမဟုတ်ရင်သူ့အနေနဲ့ Grand Slam ပြိုင်ပွဲအတွက်နိုင်ပြီးသမိုင်းစံချိန်တစ်ထိုးဖို့ကိစ္စကိုယုံကြည်မှုအပြည့်နဲ့ပြောနေမှာမဟုတ်ကြောင်းဒါပေမဲ့တတန်းတလျှောက်အကောင်းဆုံးကစားသမားဆိုတာနဲ့ပတ်သက်ရင်တော့ဒီကိစ္စကိုပြိသက်တွေကပဲဆုံးဖြတ်မှာဖြစ်ကြောင်း2011ကစပြီးတော့လွန်ခဲ့တဲ့ဆန်နီတာကာလာဟာသူ့အတွက်မယုံနိုင်စရာကောင်းလောက်အောင်ကိုဖြစ်ခဲ့ပြီးတော့ဒီမှာပဲရပ်တန့်သွားမှာမဟုတ်ပဲဆက်ပြီးတော့အနိုင်ရဖို့ကြိုးစားသွားမှာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ်။အခုဆိုရင်ဖက်ဒရယ်နဒါလ်နဲ့ဂျိုကိုဗစ်တို့၃ယောက်စလုံးဟာ Grand Slam ကိုအကြိမ်20စီနဲ့အများဆုံးစံချိန်တင်ထားလိုက်ပါပြီ။ဂျိုကိုဗစ်ကလည်းဒီနေ့ Grand Slam ပြိုင်ပွဲ၃ခုစလုံးကိုဘိုးဆွဲထားပါတယ်။ဆိုတော့သူ့အနေနဲ့ Career Grand Slam လို့ခေါ်တဲ့တစ်နှစ်အတွင်း Grand Slam ၄ခုစလုံးကိုဘိုးဆွဲမှာလားဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တိဆက်တဲ့အားကစားသတင်းလောက်ကိုနားဆင်ကြရတာပါ VOA ကဆက်လက်တင်ပြနေပါတယ်အခုဆက်ပြီးဗိုလ်ဒူးညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါဆိုင်ရာတက်ခွဲနမူနာပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်ထားသူ 9,000 ကျော်ထပ်တွေ့ပြီးသေဆုံးသူက145ယောက်ရှိခဲ့ပါတယ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာနေ့စဉ်တိုးနေတာဖြစ်ပြီးအခုဆိုရင်စစ်ဆေးတဲ့အရေအတွက်ရဲ့30ရာခိုင်နှုန်းကျော်အထိကူးစက်သူတွေတွေ့လာနေပါတယ်ဒီဆုံးသူကလည်းကျန်းမာရေးနဲ့အကစားဌာနရဲ့တရားဝင်ထုတ်ပြန်ချက်မှကိုတနေ့ထက်တနေ့တိုးလာနေတာပါဒီအချိန်လေးကြောင့်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးဒီသတင်းဘက်ကနေရှေ့သတင်းဘက်တွင်အထိစုစုပေါင်း9ရက်ကိုအများပြည်သူယုံပိရဲ့အဖြစ်သတ်မှတ်တဲ့ကြောင်းစစ်ကောင်စီကဒီကနေ့ည8နာရီတည်းမှာကြေညာသွားပါတယ်ကိုဗစ်ကာယရောဂါကာလမြန်မာနိုင်ငံတွင်ကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့အရေးတကြီးကူညီဆောင်ရွက်ဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူးထွန်မန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်ကိုဗစ်ကူးစက်မှုတိုးလာတာ၊ကျမရေးစနစ်ပြိုလဲနေတာ၊စစ်ကောင်စီကိုပြည်သူလူထုကြားအယုံကြည်ကင်းမဲ့နေတာစတဲ့အချက်တွေအားလုံးကလူအသက်တွေဆုံးရှုံးဖို့ဖြစ်နေတာကြောင့်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်ဝမ်အကူအညီကိုအရေးပေါ်လိုနေတယ်လို့တွန်မန်ဒရူးစ်ကပြောပါတယ်။မြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဒီမိုကရေစီအတူကူပြောင်းမှုပြန်လည်ပေါ်ဆောင်ရေးနဲ့မတရားဖန်ဆီးခံထားရသူတွေအားလုံးပြန်လည်လွတ်မြောက်ရေးမှာအာဆီယံဘက်ကလက်တွဲပြီးအရေးယူဆောင်ရွက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကအာဆီယံနိုင်ငံတွေရဲ့နိုင်ငံသားဝန်ကြီးတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်မှာတက်ရောက်တဲ့အမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့အစည်းအဝေးတွင်ဝန်ကြီးဘလင်ကန်ကအဲဒီလိုတိုက်တွန်းသွားတာပါ။တမ်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြင့်အတိအမှတ်မပြုဖို့ကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံသားရေးဌာနတွေကိုတရားဝင်အကြောင်းကြားထားပြီးပြီလို့မြန်မာနိုင်ငံသားရေးဌာနရဲ့မဏိကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးကျော်မိုးထွန်းကိုတရားစွပ်ဆိုထားတဲ့အတွက်အမှုရင်ဆိုင်ဖို့မြန်မာနိုင်ငံစီပြန်လွှဲပြောင်းပေးပါလို့လည်းအမေရိကန်နိုင်ငံသားရေးဌာနကိုတောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဌာနဘက်ကတရားဝင်တုံ့ပြန်ချက်တော့ချက်ချင်းထွက်မလာသေးပါဘူးခင်ဗျာ။ဗိုလ်ဒူးညာအတွက်သတင်းအချင်းချုပ်ကိုပြပြခဲ့တာဖြစ်ပြီးဒီညာအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညာအတန်လွင့်အစီအစဉ်တွေထုတ်လို့ရမှုကကိုအောင်မြတ်သူပါ။အတန်ပိုင်းအင်ဂျင်နီယာကပက်ထရစ်ဒီယာဖြစ်ပါတယ်။ VOA မြန်မာဘက်ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 983ညလိုင်းနိုမီတာ48 kHz 6153ညနဲ့တိုင်းလိုင်းမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come